Welcome to the Voice of America in Burmese.
Minglam na kim ma sa. Washington ni review American tan ka ni. 2020 July la 19 ye tining rin ni manai kin season rwe go Myanmar sanaw chin manai 6 na yi ka ni 9 na yi thi. Line no meter 24 40 na 51. Line la meter 190 rwe ga ni thau lwin pe ni ba bi. Chuma khin myo tat ba.ဒီမနေ့ခင်တဲ့ရင်တွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။အမေရိကန်နိုင်ငံဟာကမ္ဘာမှာကိုဗစ် -19 အကူးစက်ခံရသူနဲ့သေဆုံးရသူအရေအတွက်အများဆုံးဖြစ်နေပြီးနေ့စဉ်ကူးစက်မှုနှုန်းကလည်းဆက်ပြီးဆန့်ကျင်တင်နေပါတယ်။တောက်ကြန်နေမှာအကူးစက်ခံရသူစုစုပေါင်း 86,000 ကျော်ရှိခဲ့ပြီးဒါဟာဒုတိယအကြိမ်မြောက်အကူးစက်ခံရသူ 9,000 ကျော်သောရာဖြစ်ပါတယ်။ကမ္ဘာတစ်လွှားဒီရောဂါအကူးစက်ခံရသူ 14 သန်းကျော်ရှိနေပြီးအမေရိကန်နိုင်ငံမှာတော့ 3 သန်းခွဲကျော်ရှိနေတယ်လို့John Hopkins တက်သူစစ်တမ်းမှာဖော်ပြထားပါတယ်။ကူးစက်မှုနှုန်းသိပ်များနေတဲ့ပြည်နယ်တွေကတော့ Arizona, California, Florida, Georgia နဲ့ Texas ပြည်နယ်တွေဖြစ်ပါတယ်။နိုင်ငံမှာ virus ကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးရှင်းလင်းပြတ်သားတဲ့အစီအစဉ်မရှိသလိုလူမှုကြမ်းလှုပ်ရှားသွားလာမှုတွေမှာလည်းမဖြစ်မနေနှကောင်းစည်းတက်ဆင်ဖို့မလိုအပ်တဲ့အခြေအနေမှာကူးစက်မှုတွေကလည်းတိုးလာနေတာဖြစ်ပါတယ်။ American သမ္မတ Donald Trump ကတင်းငွေ Fox သတင်းဌာနမေးမြန်းကန့်အတွက်ဖြေကြားရမှာလူတိုင်းလွတ်လပ်မှုရှိစေခြင်းနဲ့လို့ပြောကြခဲ့တာပါ American နိုင်ငံဟာကမ္ဘာမှာဒီရောဂါကူးစက်မှုအများဆုံးဖြစ်ပြီး Brazil ကကူးစက်ခံရသူ2သန်းနဲ့ဒုတိယဖြစ်တယ်လို့ India ကတော့ကူးစက်သူ1သန်းနဲ့တတိယအများဆုံးနေရာမှာရှိနေပါတယ်မငြိမ်းပြမှုတွေတိုးလာနေတဲ့ကမ္ဘာကြီးမှာလူမှုပရင်းရဲ့အသက်ပြတ်ချမှတ်ပြီးလူတိုင်းအတွက်အခွင့်အလမ်းတွေတန်းတူညီမျှစွာဖန်တီးပေးနိုင်အောင်လှုံ့ဆော်ကြဖို့ကွယ်လွန်သူတောင်အာဖရိကခေါင်းဆောင် Nelson Mandela 102 နှစ်မြောက်မွေးနေ့အတွက်ပြောကြတဲ့မင်ကွန်းမှာကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကတိုက်တွန်းလိုက်ပါတယ
် A new social contract within societies will enable young people to live in dignity.
လူမှုအတိုင်းဝန်းတွေအတွင်းမှာလူမှုပရင်းရဲ့အသစ်ပြတ်ချမှတ်လှုပ်ဆောင်မယ်ဆိုရင်လူငယ်တွေဂုဏ်သိက္ခာရှိရှိနေနိုင်မှာဖြစ်တယ်လို့အမျိုးသမီးတွေအတွက်လည်းအမျိုးသားတွေလိုပဲတန်းတူဖြစ်လာပြီးအခွင့်အလမ်းတွေရမယ်အပြင်မကျန်းမာသူတွေအကာအကွယ်မဲ့သူတွေနဲ့လူနည်းစုဝင်တွေအားလုံးအတွက်လည်းအကာအကွယ်ရလာမှာဖြစ်ကြောင်းပြောတော့တာပါလူတိုင်းကသူတို့အတွက်လှုပ်ဖြစ်မဲ့လူမှုရေးနဲ့စီးပွားရေးစနစ်တွေကိုလိုချင်ကြကြောင်းနဲ့လူတိုင်းသူတို့ရဲ့ရပိုင်ခွင့်တွေကိုရချင်ကြပြီးသူတို့ရဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားမှုရှိစေချင်ကြတယ်လို့လည်းတွင်မှုချုပ်ကပြောပါတယ်။လူမှုပဒိညာအသိကိုအစိုးရတွေလူမှုနဲ့လူမှုအတိုင်းဝန်းအားလုံးကြားမှာချမှတ်ပြီးလူတိုင်းအတွက်ဒန်းတို့ညီမျှတဲ့ရပိုင်ခွင့်တွေအခွင့်အလမ်းတွေကိုအခြေခံပြီးလုပ်ငန်းအားလုံးလက်တွဲလှုပ်ဆောင်ဖို့လည်းတိုက်တွန်းခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်လူကိုယ်ရိုင်မတော်နိုင်တဲ့တွင်မှုချုပ်ကတောင်အာဖရိကရဲ့ Nelson Mandela Foundation အတွက်ဗီဒီယိုမင်ကွန်းပေးပို့ခဲ့တာဖြစ်ပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ခေါင်းဆောင်တွေဟာဘယ်လ်ဂျီယံနိုင်ငံ Brussels မြို့မှာလူကိုယ်ရိုင်တက်ရောက်တဲ့အစည်းအဝေးဒုတိယမြောက်နေ့ကိုစနေနေ့မှာဆက်လက်ကျင်းပနေပါတယ်။ဒီအစည်းအဝေးမှာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကျဆင်းနေတဲ့စီးပွားရေးပြန်ပြီးထူထောင်နိုင်ရေးဆိုင်ရာအစီအစဉ်နဲ့နောက်နှစ်တွေအတွက် EU ဘတ်ဂျက်ငွေ1 trillion ချထားရေးဆိုင်ရာအဓိကကိစ္စရပ်ကြီးနှစ်ခုကိုဆွေးနွေးနေကြတာဖြစ်ပြီးသဘောတူညီချက်ရရည်အတွက်ကြိုးပမ်းနေရပါတယ်။အထူးသဖြင့်ကိုရိုနာဗိုင်းရပ်စ်ဆန်ပြန်တဲ့ထူထောင်ရေးရန်ပုံငွေချထားမှုနဲ့ပတ်သက်ပြီးအပြင်းထန်ညှိနှိုင်းနေရတာပါ။တောက်ကြံနေကလည်း EU 28နိုင်ငံခေါင်းဆောင်တွေကြားညှိနှက်တဲ့အထိဆွေးနွေးခဲ့ကြတာဖြစ်ပြီးဒီပြန်တဲ့ထူထောင်ရေးရန်ပုံငွေဘယ်လောက်သုံးဆွဲမယ်ဆိုတာနဲ့ဒီငွေကိုဘယ်လိုအနေထားနဲ့ပေးမယ်ဆိုတာကိုဆွေးနွေးတဲ့အခါမပြေလည်မှုတွေပါရှိလာကြတာပါ။ဥရောပကော်မရှင်ကကိုရိုနာဗိုင်းရပ်စ်ဆန်ပြန်တဲ့ထူထောင်ရေးအတွက်ဒေါ်လာ158 billion ချထားပေးဖို့အဆိုပြုခဲ့ပါတယ်။ဒီရန်ပုံငွေကိုအလိုအဆုံနိုင်ငံတွေကိုချင်းငွေအဖြစ်နဲ့ထောက်ပံ့ငွေအဖြစ်နဲ့ပေးဖို့ဖြစ်ပါတယ်။နောက်ဆုံးကောက်ယူတဲ့စစ်တမ်းအရအဖွဲ့ဝင်28နိုင်ငံပါ EU ဥရောပသမဂ္ဂရဲ့စီးပွားရေးဟာဒီနှစ်မှာ 8.3 ရာခိုင်နှုန်းကျဆင်းခဲ့တာဖြစ်ပါတယ်။ Oregon ပြည်နယ် Portland မြို့မှာစနေနေ့အစောပိုင်းကဆန္ဒပြသူတွေလူအုပ်ကွဲသွားစီဖို့အတွက်အဓိကရောက်နေနေဝတ်ဆောင်ပြဝတ်ဆင်ထားတဲ့ဗဟိုအစိုးရတပ်ဖွဲ့ဝင်တွေကမြေယိုဘုံတွေနဲ့ထပ်ပြီးပြစ်ခတ်ခဲ့ပါတယ်။ Portland ရဲတွေကိုတော့လူအုပ်ကွဲသွားအောင်မြေယိုဘုံ၃ခွန့် Federal တရားသူကြီးတူကတားမြစ်ထားပါတယ်။မြို့လေကောင်မှာဆန္ဒပြမှုဟာတရားမဝင်ကြောင်း Portland ရဲတပ်ဖွဲ့ကစနေနေ့အစောပိုင်းမှာကြေညာခဲ့ပြီးတစ်ချိန်တည်းမှာပဲဘဲဖွဲ့ကဆိုတာပြတာတဲ့ဒစိတက်မထားတဲ့ဒေသဆိုင်ရာဥပဒေစိုးမိုးရေးနဲ့ဗဟိုအစုအတက်တို့ပူးပေါင်းပြီးဆန္ဒပြသူတွေကိုဖြိုခွဲခဲ့တာဖြစ်ကြောင်းဒေသရင်းသတင်းဌာနတစ်ခုဖြစ်တဲ့ Oregon Life ကပြောပါတယ်။American account ခေါ်တဲ့နေဆက် data အကောင့်ဝေးဌာနပြောခွင့်ရကတော့သူတို့ဌာနကတပ်သားတွေကို Portland မှာချထားခဲ့ကြောင်းနဲ့ဒါဟာဒီမြို့က Federal အဆောက်အဦတွေနဲ့အထိမ့်မှရုပ်ထုတွေကိုကာကွယ်ဖို့ သမ္မတဒေါ်နယ်ထရန့်တာဝန်ပေးထားတဲ့အမိမြေလုံခြုံရေးဌာနတဲ့အတွက်အားဖြည့်ပေးဖို့ဖြစ်ကြောင်းပြောပါတယ်
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 8.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုကျွန်တော်ရဲမတွန်ကဆက်လက်ကြီးညာပေးတော့ပါမယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာလှုပ်ရှားနေတဲ့လက်နက်ကိုင်တပ်ဖွဲ့တွေစီကိုတရုတ်နိုင်ငံထုတ်လန့်တဲ့တွေတင်ပို့ပေးနေတဲ့လမ်းကြောင်းကိုမြန်မာနိုင်ငံကရှာဖွေတွေ့ရှိခဲ့ပြီးလို့ယူဆရတယ်လို့အိန္ဒိယသတင်းဌာန The Economic Times ကပြောပါတယ်။အခုလိုတရုတ်လက်နက်တွေရခိုင်ပြည်နယ်အတွင်းကလက်နက်ကိုင်တပ်ဖွဲ့တွေစီကိုရောက်ရှိနေတာဟာကလတန်မြစ်စီမံကိန်းလို့မြန်မာနိုင်ငံအတွင်းမှာရှိတဲ့အိန္ဒိယအကျိုးစီးပွားတွေကိုချိန်ချောက်အနေနဲ့ပြုနေတာကိုအိန္ဒိယနိုင်ငံကလုံခြုံရေးဆိုင်ရာဌာနတွေကအစိုးရပူပန်နေတယ်လို့လည်းတခြားသတင်းဌာနတစ်ခုဖြစ်တဲ့ The Daily News and Analysis ကပြောပါတယ်။ဇွန်လနောက်ပိုင်းတုန်းကထိုင်းလုံခြုံရေးတပ်ဖွဲ့တွေကထိုင်းမြန်မာနယ်စပ်ကမဲဆောက်မြို့မှာမြန်မာနိုင်ငံအတွင်းကိုတင်ပို့မဲ့တရုတ်လက်နက်တွေကိုဖမ်းဆီးရမိခဲ့တာလည်းဖြစ်ပါတယ်။ထိုင်းအာဏာပိုင်တွေကဒီဖမ်းဆီးရမိမှုကိစ္စကိုမြန်မာစစ်တပ်ကိုအသိပေးခဲ့တယ်လို့လည်း The Economic Times ကပြောပါတယ်။မြန်မာနိုင်ငံတွေကစူပူမှုတွေကိုဖြစ်ပေါ်စေရမှာတရုတ်နိုင်ငံရဲ့အခက်ကဏ္ဍကိုမြန်မာစစ်တပ်ခေါင်းဆောင်ပိုင်းကလူသိရှင်ကြားပြောဆိုအပြီးမှာတရုတ်လက်နက်တွေကိုထုတ်ဖော်ရရှိတဲ့သတင်းထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒီလက်နက်တွေကိုရခိုင်လက်နက်ကိုင်တပ် AA ကမှာယူထားတာလို့လည်း The Economic Times ကပြောပါတယ်။အိန္ဒိယနိုင်ငံကအကောင့်ထဲပေါ်နေတဲ့ကလတန်မြစ်ဘက်ဆောင်စီမံကိန်းကရခိုင်ပြည်နယ်မှာရှိနေတာဖြစ်ပြီးအေအေဖွဲ့ကအဲ့ဒီစီမံကိန်းကိုပြင်မထားတိုက်ခလေရှိတယ်လို့လည်းပြောပါတယ်။နှစ်တုန်းကတော့အိန္ဒိယနဲ့မြန်မာစစ်တပ်နှစ်နိုင်ငံနယ်စပ်ဒေသမှာ Operation Sunrise လို့ခေါ်တဲ့ပူးတွဲစစ်ဆေးရေးတရလှုပ်ဆောင်ခဲ့ပြီးရခိုင်လက်နက်ကိုင်တပ်အေအေနဲ့တခြားလက်နက်ကိုင်တပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့ပြီးကလတန်မြစ်ဘက်ဆောင်စီမံကိန်းဘေးကင်းလုံခြုံမှုရှိအောင်ဆောင်ရွက်ခဲ့ပါတယ်။အဲ့ဒီစီမံကိန်းကိုအရှိတောင်အရှာထွက်ပေါက်ဖြစ်အိန္ဒိယနိုင်ငံကသတ်မှတ်ထားပါတယ်ခင်ဗျ။မနေ့စနေနေ့ညနေပိုင်းကထိုင်းနိုင်ငံဘန်ကောက်မြို့တော်မှာရာနစ်ချီရှိတဲ့ထိုင်းလူငယ်တွေဆန္ဒပြပွဲတစ်ခုပြုလုပ်ခဲ့ပြီးထိုင်းစိုးရနှုတ်ထွက်ပေးဖို့နဲ့ပါလီမန်ကိုဖျက်သိမ်းပေးဖို့တောင်းဆိုခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်လူစုလူဝေးမလုပ်ဖို့တားမြစ်ထားတာကိုအခမ်းပြုလုပ်တဲ့ဒီဆန္ဒပြပွဲဟာ2014ခုနှစ်ကထိုင်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအကြီးမားဆုံးလမ်းပေါ်ဆန္ဒပြမှုလည်းဖြစ်ပါတယ်။ကျောင်းသားတွေကဦးဆောင်ပြီးဘန်ကောက်မြို့ကဒီမိုကရေစီအထိမ်းအမှတ်အစအဦးနေမှာပြုလုပ်ခဲ့တဲ့အဲ့ဒီဆန္ဒပြပွဲကိုတက်ရောက်ခဲ့သူတွေကဝန်ကြီးချုပ်ပရာယုချောင်းချအစိုးရပေါ်ဝေဖန်ပြောဆိုခဲ့ကြသလိုဆန္ဒပြပွဲကိုဦးဆောင်ကျင်းပသူတွေကအချက်၃ချက်ကိုတောင်းဆိုခဲ့ကြပါတယ်။ပါလီမန်ကိုဖျက်သိမ်းပေးဖို့အစိုးရကိုဝေဖန်သူတွေကိုနှောက်ယှက်ပေးတာတွေကိုရပ်ဆိုင်းပစ်ဖို့နဲ့အရသာအစိုးရကိုဖြုတ်ချခဲ့တဲ့စစ်တပ်ကရေးဆွဲထားတဲ့အခြေခံဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုခဲ့ကြပါတယ်။2014ခုနှစ်ကထိုင်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းထိုင်းစစ်ပွဲကြီးစင်းမှုနဲ့အတူဥပဒေသစ်တွေအောက်မှာလွတ်လပ်ခွင့်တွေရောင်းနေကြဆင်းလာခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ထိုင်းစစ်ပွဲကဆယ်ရာခန့်နှုန်းအထိကြဆင်းမယ်လို့ခန့်မှန်းထားသလိုလပတ်စက်တင်ဘာလမှာကြောင်းပြေဆုံးမဲ့တက္ကသိုလ်ပွဲကတော်တော်များများအလုပ်လက်မဲ့ပြဿနာနဲ့ရင်ဆိုင်ကြရမယ်လို့ခန့်မှန်းထားပါတယ်ခင်ဗျ။မနေ့စနေနေ့ကအင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူဦးရေ 14,000 ကျော်သွားခဲ့တဲ့အတွေ့အင်ဒိုနီးရှားနိုင်ငံဟာအရှိအာရှဒေသမှာရောဂါကူးစက်ခံရမှုအများဆုံးနိုင်ငံဖြစ်လာခဲ့ပါတယ်။ဒါဟာတရုတ်နိုင်ငံအတွင်းကူးစက်ခံရသူစုစုပေါင်းအရေအတွက်ကိုကျော်သွားတာလည်းဖြစ်ပါတယ်။စနေနေ့တရက်ထဲကူးစက်သူလူနာသစ် 1,900 ကျော်နဲ့သေဆုံးသူ59ယောက်ရှိပြီးအခုထိသေဆုံးသူ 4,000 ကျော်ရှိပါတယ်။အနေနောက်ပိုင်းကကိုဗစ် -19 စတင်ဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံမှာပြည်ရဲတောက်ကြနေအထိကူးစက်သူပေါင်း 13,000 ကျော်နဲ့သေဆုံးသူ 4,600 ကျော်ရှိတာပါ။အင်ဒိုနီးရှားနိုင်ငံကတခြားနိုင်ငံတွေလောက်ရောဂါတားဆီးရေးတင်းတင်းကြပ်ကြပ်မဆောင်ရွက်သလိုရောဂါဆန်းသက်စစ်ဆေးမှုနည်းပါးတဲ့အပေါ်မှာလည်းကူးစက်ရောဂါကာကွယ်ရေးဆိုင်ရာပညာရှင်တွေကဝေဖန်မှုတွေရှိနေတာပါ။အင်ဒိုနီးရှားနိုင်ငံမှာရောဂါကူးစက်မှုတွေဆက်ပြီးဖြစ်နေတဲ့ကြားကစီးပွားရေးလုပ်ငန်းတွေပြန်လည်ပနိုင်ဖို့အသွါလာကန့်သတ်မှုတွေကိုဇွန်လအစောပိုင်းလောက်ကဖြည့်လျှော့ပေးလိုက်တာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ရွှေ့ဆိုင်းခဲ့ရတဲ့တိုကျိုအိုလံပစ်အားကစားပြိုင်ပွဲပွဲစဉ်တွေကိုဘူလတ်ကရေးဆွဲထားတဲ့ပွဲစဉ်တွေအတိုင်းကျင်းပသွားမယ်လို့စီစဉ်သူတွေကတောက်ကြံတွေကပြောပါတယ်
။ဒီမဇ်ဒိုင်ချွာ
အားစားပွဲကိုမူလကစီစဉ်ထားတဲ့အတိုင်းအားစားယူရတဲ့ပြမနေရာတစ်ခုအပါအဝင်ငကိုစီစဉ်ထားတဲ့ပွဲစဉ်တွေနဲ့နေရာတွေအတိုင်းကျင်းပသွားမှာဖြစ်တယ်လို့တိုကျိုအိုလံပစ်အမှုဆောင်အရာရှိချုပ်တိုရှီတိုမူတိုးကပြောသွားတာပါ။ ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ဒီနှစ်တည်းကျင်းပဖို့စီစဉ်ထားတဲ့အိုလံပစ်အားကစားပွဲကိုနောက်နှစ်ရွှေ့ဆိုင်းဖို့နိုင်ငံတကာအိုလံပစ်အားကစားကော်မတီ IOC နဲ့ဂျပန်အစိုးရကပြီးခဲ့တဲ့မလတုန်းကဆုံးဖြတ်ခဲ့တာဖြစ်ပါတယ်တင်ငွေနေနေမှာပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။နေလာနာကြီးခါရလေးညွေမဲအာဇာနည်နေကိုဖြစ်မမေ့နေမှာလည်းလေ။ယနေ့ပြင်
ဇူလိုင်16ရက်ဒီကနေ့ဟာလွတ်လပ်ရေးပြည်သူ့ကဘူကျော်အောင်ဆန်းတဲ့တကွာအာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံရတာ93နှစ်ပြည့်သွားပြီဖြစ်ပါတယ်။ဒါပေမဲ့ခေါင်းဆောင်တွေမြုံမှန်းခဲ့တဲ့အခြေအနေမျိုးအခုချိန်ထိအပြည့်အဝမခံစားရသေးဘူးလို့ရှေ့မီနောက်မီပုံကိုယ်တွေကသုံးသပ်ကြပါတယ်။အမေရိကန်အရှိတ်ချမ်းမေရီလန်းပြည်နယ်မှာနေတဲ့ဘိုးကျော်အောင်ဆန်းရဲ့တူတော်ဆက်သူအာဇာနည်ဥပဝင်းရဲ့သားဒေါက်တာစိန်ဝင်းကတော့ဘိုးကျော်တို့ကွယ်လွန်ချိန်မှာ3နှစ်သားအရွယ်သာရှိသေးတာပါ။
ကျွန်တော်တို့ကငယ်ငယ်လေးရှိသေးတယ်။အဲဒါအောင်ဆန်းစုကြည်ဆိုရင်သူ2နှစ်သားမိပဲရှိသေးတယ်။အဲ့ဒီတော့ဆိုရင်တော့သုံးနှစ်ချော့ချော့လောက်ဖြစ်နိုင်တယ်။ကျွန်တော်မှတ်မိတာကပုဂ္ဂိုလ်ရဲ့အနေနဲ့တော့တော့မှတ်မိဘူးရခလေးဟိုရ။သို့တော်လည်းပဲဂျူဘလီဟောကိုသွားလာတော့မှတ်မိတယ်။ဂျူဘလီဟောမှာစစ်သားတွေအလေးပြုကြ။ကျွန်တော်လည်းခလေးဆိုတော့ဝယ်ဝယ်အလေးပြုတယ်။အဘိုးကျောင်းဆန်းကဦးလေးဖြစ်နေတယ်နော်။ဆိုတော့ဟိုဦးလေးဆိုတာကိုခံစားတာတဲ့။ဘိုးကျောင်းဆန်းဆိုရဟောဘုခါစားလာတယ်ဘိုးကျောင်းဆန်းသာရှိခဲ့လို့ရှိရင်တိုင်းပြည်ကဒီလိုမဖြစ်ဘူးဒီလိုအမားကြီးကိုတားမှာပဲဒီလိုအတွေ့ရတော့ဝင်နေရ
ဘိုးကျောင်းဆန်းလှုပ်ကြံမခံရခင်1949ဇူလိုင်13ရက်မြို့တော်ခမ်းမရှိပြောခဲ့တဲ့ဘိုးကျုံမိကွန်းထဲမှာတိုင်းသားတွေနဲ့ညီညွတ်ရေးကိစ္စအလေးထားခဲ့ပါတယ
်အခုကျွန်တော်အသေးသေးလေးလည်းပြောထားပါမယ်အမပြင်းမဲ့လူတို့ညီညွတ်ရေးတိုင်းနာချင်းညီညွတ်ရေးတွေမပြောမခွင်းနဲ့ဘသူမှဖောက်ခွင်းလို့မရလို့ရှိရင်ဟုတ်လားနောက်ပြီးတော့လက်ဝဲသမားခေါ်တဲ့လူငယ်နိုင်ငံရေးသမားတွေညီညွတ်တဲ့ညီညွတ်နိုင်လို့ရှိရင်ဟုတ်လားအဲ့ဒီဟာကြီးကြီးသောခမရတို့ရဲ့လွတ်လပ်ရေးပိုကောင်းလာမှာဟုတ်လားအဲ့ဒီဟာငယ်ငယ်လောက်ခမရတို့ရဲ့လွတ်လပ်ရေးကရတယ်ဆိုပေမဲ့ဟုတ်လားခွင့်ရင်းနဲ့လားနောက်တကအဲ့ဒီလိုနေရမယ်နိုင်ငံရေးသမားတွေတချို့ကြီးထိုးတာကိုခမရတို့ကြောင်မလို့အင်မတန်ဖျိုးပရဲဖြစ်ကြရင်တော့ဖြစ်ရင်အဲ့ဒါခမရတို့လွတ်လာရေးရမှာမဟုတ်ဘူ
းတချိန်ကဘူကျုပ်ရဲ့တွေးတောမျှော်မှန်းချက်တွေကအခုချိန်ထိဘာမှဖြစ်မလာသေးဘူးလို့ထောက်ပြလာသူကအမေရိကန်အနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ
်ဘူကျုပ်အောင်ဆန်းကတော့တကယ်ပဲတိုင်းရင်းသားတွေနဲ့တင်တင်မြတ်မြတ်နေဖို့နောက်တရားမျှသာစွာဆက်ဆံဖို့နောက်ပြီးတော့မှတန်းတူညီမျှတဲ့အခွင့်အရေးတွေပေးဖို့အဲ့ဒါကိုသူကတေချာပြောသွားတယ်ဗျာဒါပေမဲ့သူ့စကားတွေလည်းအခုဆိုလို့ရှိရင်ပြောတာပြောနေကြတာသူရဲ့မိန့်ခွန်းကိုလည်းခဏခဏဖွင့်နေကြတယ်ဒါပေမဲ့သူ့ရဲ့စကားကိုလည်းနားမထောင်ကြဘူးသူပြောတဲ့မိန့်ခွန်းတွေကိုလည်းမလိုက်နာကြဘူးဆိုတော့အခုအခြေအနေရကြည့်တဲ့အခါမှာမြန်မာနိုင်ငံရဲ့ဆိုရရဲ့တုတ်ဆောင်ချက်တွေကဘူချုပ်အောင်ဆန်းပြောသွားတဲ့စကားတွေနဲ့တခြားစီဖြစ်နေတယ်ဆိုတော့ကျွန်တော်တိုင်းရင်းသားတွေကဘယ်လိုမှလည်းအခွင့်အရေးလဲတန်းတူညီမျှလဲမရဘူးဘူချုပ်အောင်ဆန်းပြောသွားတဲ့စကားမင်ခွန်းနဲ့ပြီးသွားတဲ့ကတိတွေနဲ့ဆိုရင်ကျွန်တော်တိုင်းရင်းသားတွေတခုမှမခံစားရဘူးဗျာ
ဘူချုပ်အောင်ဆန်းရဲ့တူဒေါက်တာဆင်ဝင်းကတော့တိုင်းရင်းသားတွေနဲ့တန်းတူညီမျှနေနိုင်မှသာလွတ်လပ်ရေးရဲ့အနှစ်သာရပြည့်ဝလာမယ်လို့ယုံကြည်သူဖြစ်ပါတယ်
လွတ်လပ်ရေးပြည်မှာရောက်နေတယ်လေလွတ်လပ်ရေးဆိုတာပါလေအဲစတဲ့အဖြစ်ပေါ့နော်ကြည့်တဲ့အခါကျတော့ပထမအဦးဆုံးကတော့ပြည်သူလူထုရဲ့ဆန္ဒအဲ့ဒါအသိရေးကြီးရဲ့ပြည်သူလူထုဆန္ဒကိုအရေးမပေးဘူးအလေးမထားဘူးဂရုမစိုက်ဘူးငါတို့လှုပ်ချင်တာလှုပ်လို့ရတယ်ဆိုရင်တော့ဒါလွတ်လပ်ရေးနဲ့အဝေးကြီးပဲနော်အဲ့တော့ပြည်သူဆန္ဒပါဝင်တဲ့အခြေခံဥပဒေအမတန်အရေးကြီးရဲ့ဗျာ။ပမာပြည်ပါတိုင်းရင်သားစုပေါင်းနေထိုင်တဲ့တိုင်းပြည်မှာအလုံးညီညီမျှမျှရှိတဲ့ညီညီမျှမျှခေါ်ဆောင်တဲ့အဲ့ဒါမဖြစ်နိုင်ဘူးဆိုလို့ရှိရင်တကယ်လွတ်လပ်ရေးမရနိုင်တော့ဘူး။
ကျွန်တော်ညဝင်အောင်ပါခင်ဗျာ
جماعه ဆုမမရှင်ဂျော်ဒန်ရောက်မြန်မာလူသမားတွေကိုမြန်မာအစိုးရကကယ်ဆယ်ရေးလေယာဉ်နဲ့လာခေါ်လို့ပထမဆုံးအတော့အနေနဲ့မြန်မာပြည်ပြန်ခွင့်ရသွားကြပြီဖြစ်တဲ့အကြောင်းပြောပြပေးကြပါတယ်ကိုဗစ် -19 ကပ္ပကရောဂါဖြစ်နေတဲ့အချိန်မှာဂျော်ဒန်နိုင်ငံမှာအလုံးလမဲ့ဖြစ်ဒုက္ခမျိုးစုံနဲ့ကြုံတွေ့နေရပြီးမြန်မာနိုင်ငံကိုအ мян ဆုံးနေရပြန်လို့တဲ့ဂျော်ဒန်ရောက်မြန်မာအလုံးသမားတွေဟာအစ္စရေးနိုင်ငံဆိုင်ရာမြန်မာအသံယုံရဲ့စီစဉ်ပေးမှုကြောင့်မြန်မာပြည်ကနေလာခေါ်တဲ့ကယ်ဆယ်ရေးလေယာဉ် Relief Flight နဲ့ဇူလိုင်လ18ရက်နေ့စနေနေ့မှာတော့ပထမဆုံးအတုပ်အိမ်ပြန်သွားနိုင်ကြပြီဖြစ်ပါတယ်။ဂျော်ဒန်နိုင်ငံမှာအကြောင်းမျိုးမျိုးနဲ့ဒုက္ခကြုံတွေ့နေရတဲ့မြန်မာနိုင်ငံသားတွေကပထမဆုံးအတုပ်ကိုဂျော်ဒန်နိုင်ငံအာမန်နိုင်ငံတကာလေဆိပ်ကနေအပြည်ပြည်ဆိုင်ရာမြန်မာလေချောင်းလိုင်းမြန်မာ Airways International MAI ရဲ့ Relief Flight ကယ်ဆယ်ရေးလေယာဉ်နဲ့ဒေသစံတော်ချိန်စနေနေ့နေ့လယ်တနာရီမိနစ်50မှာလာရောက်ခေါ်ဆောင်သွားပြီဖြစ်ပါတယ်လို့Tel Aviv မြို့အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ယုံကစနေနေ့ကသတင်းထုတ်ပြန်ပါတယ်။ဒီပြည်တော်ပြန်ခီးစင်မှာတော့ Richbine ကုမ္ပဏီကမြန်မာနိုင်ငံသား73ဦး Century Miracle ဆက်ယုံကမြန်မာနိုင်ငံသား26ဦး Camel and Vega ကုမ္ပဏီက101ဦးစုစုပေါင်း140ဦးဖြစ်ပါတယ်။တဦးကတော့ကျန်းမာရေးအခြေအနေကြောင့်နေခဲ့ရပြီးအစားတို့တဦးလိုက်ပါသွားနိုင်ခဲ့ပါတယ်။ဒုတိယကြိမ်လာမယ့်ဇူလိုင်လ25ရက်နေ့ပြန်မဲ့ခီးစင်မှာပါဝင်တဲ့ကမဲရန်ဗီဂါထဲချုပ်ဆက်ယုံကမတ်ပူပူကသူတို့အတော်လေးကိုမျောလင်းကြက်မဲ့ဒုက္ခကြုံနေရတဲ့အချိန်ကနေအခုလိုကိုယ်နိုင်ငံကိုပြန်ခွင့်ရတဲ့အပေါ်မှာဝမ်းသာနေကြတယ်လို့ပြောပါတယ်။
ဆိုင်ဖဲအရန်ဝမ်းသာတာမရဲ့တော်တော်တိလာအခုအဲ့အဆင်ပြေတယ်လို့ပြောတာပဲ။အမှသူတို့လည်းဝမ်းသာစကားရဲ့တင်သားတယ်ပြီးတော့အမှကုမ္ပဏီမှာနိုင်ငံလင်းလာကြတော့သိရမှာလားအကောင်လုံးကျော်စရာကြီးမနေ့ကသူတို့အကြည့်ရောကွာကိုတော်ဝမ်းသာလို့လို့ငိုချင်တယ်လို့ဘာလို့ဖြစ်တယ်ဒီနေ့မှဆုပ်ပြီးတော့ဒါပေမဲ့ကိုလည်းအခုဒီကျောင်းအောင်မယ်ဆိုတော့သိရမှာလားအမွေရတယ်တရဲကြိုပြီးတော့အထည်သွားပေးရတယ်ဒါပေမဲ့သူတို့ဆက်ရောမနေရဆိုရင်ဆက်ရှိရကိုလာခေါ်ရတယ်ဟိုအချင်းမဲ့ဟိုပြန်မဲ့လူပေါ့နော်အပြင်ဆောင်မှာဆက်ဆက်အတွင်းဆောင်မှာများတာဟိုတန်ရုံးဘုကညွန်ကြောင်းဟောကစင်းဟိုလာပြီးတော့ခေါ်တဲ့အတိုင်းသူတို့ဒီညွန်ကြားတဲ့အတိုင်းပဲပေါ့နော်အဲ့တော့သူတို့လင်းပေါ်မှာလည်းထိုင်တာကို3ရောက်တည်းတည်း3ရောက်တည်းတည်းပဲကိုမြန်မာလူမျိုးတွေကြည့်ပဲဆိုတော့လေကိုကတော့မေးပါလေရောက်ပြီလားသူတို့ကအတမတ်သိလေးပြန်ဖို့တယ်လင်းငွေတော့ရောက်ပြီအထောက်တကျနေတယ်အဲ့လိုမျိုးနောက်တော့အခုတော့တက်တော့တက်လာပါတယ်အခုကတော့ထွက်သွားပြီလင်
းကိုဗစ် -19 ကပ္ပကရောဂါရိုက်ခတ်မှုကြောင့်ဂျော်ဒန်နိုင်ငံအတွင်းမှာစီးပွားရေးလုပ်ငန်းတွေတချို့ရန်နာလိုက်ရချိန်မှာတော့ပြည်ပရောက်မြန်မာနိုင်ငံသားအလုံသမားတွေအလုံလမဲ့ဖြစ်ဒုက္ခရောက်နေကြပြီးမြန်မာပြည်ကိုအမြဲဆုံးပြန်ခေါ်ပေးဖို့မြန်မာအစိုးရကိုတောင်းဆိုတဲ့အချိန်မှာတရားဝင်တန်တမာဆက်ဆံရေးမရှိပေမဲ့ဂျော်ဒန်အစိုးရနဲ့မြန်မာအစိုးရကြားအစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ယုံရဲ့ညှိနှိုင်းမှုနဲ့အခုလိုပထမဆုံးအကြိမ်မြန်မာနိုင်ငံသားတွေကိုပြန်ခေါ်နိုင်ခဲ့တာလည်းဖြစ်ပါတယ်။ဇူလိုင်လ25ရက်နေ့ဒုတိယအကြိမ်ကယ်ဆယ်ရေးခီးစဉ်မှာတော့ရင်ခွင်ပိုက်ကလေးငယ်တဦးအပါအဝင်142ဦးကိုလာရောက်ခေါ်ဆောင်မှဖြစ်ပြီးနောက်ထပ်အရန်မြန်မာနိုင်ငံသား30ယောက်လိုက်ခွင့်ရမယ်ဆိုရင်တပါးတည်းခေါ်ဆောင်သွားနိုင်ရေးပြင်ဆင်ထားဖို့ကိုအစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ယုံကတတိပေးအကြောင်းကြားထားပါတယ်။ဂျော်ဒန်နိုင်ငံကနေကယ်ဆယ်ရေးလေယာဉ်နဲ့ပြန်ကြရမယ်မြန်မာနိုင်ငံသားတွေဟာအနည်းဆုံးပတ်စပို့နိုင်ငံကူးသက်တမ်း6လကြာရမှာဖြစ်ပါတယ် Relief Flight ကယ်ဆယ်ရေးလေယာဉ်နဲ့ပြန်ကြရမယ်မြန်မာတွေဟာလေယာဉ်ပြန်တန်းချိန်တစ်လျှောက်လုံးအစားအသောက်တည်ခင်းချိန်မှအပါ Face Mask နှာခေါင်းဆီးမျက်နှာဖုံးတွေတပ်ဆင်ထားရမှာဖြစ်ပါတယ်လေယာဉ်လက်မှတ်ပြပစ္စည်းအပ်တဲ့အချိန်လေယာဉ်မော်တက်တဲ့အချိန်မှာတော့သူတို့ကိုအပူချိန်တိုင်းပြီးအဖျားရှိမရှိစစ်ဆေးမှာဖြစ်ပါတယ်အဖျားမရှိတော့မှတင်ဆောင်မှာဖြစ်ပါတယ်မြန်မာနိုင်ငံကိုပြန်ရောက်မယ်ဆိုရင်လေ COVID-19 ရောဂါကူးစက်မှုကာကွယ်ထိန်းချုပ်တဲ့အနေနဲ့တီးခြားခွဲပြီးစောင့်ကြည့်နေထိုင်မှုသူတို့ကန့်သတ်နေရာတွေမှာ Community Based Facility Quarantine 21ရက်နဲ့ Home Quarantine 9ရက်နေထိုင်ရမယ်စီကံချက်တွေကိုပြည်တော်ပြန်မြန်မာနိုင်ငံသားတွေအနေနဲ့အတိအကျလိုက်နာဆောင်ရွက်ပေးဖို့ကိုလည်း Israel နိုင်ငံဆိုင်ရာမြန်မာတန်ယုံကနေတိုက်တွန်းထားပါတယ်ရှင်ကျွန်မစုမမ
ဂျပန်နိုင်ငံကတီထွင်ထုတ်လုပ်လိုက်တဲ့သားပိုက်ကောင်ပုံစံဆက်ရုပ်တွေကိုလာမယ့်ဩဂတ်လမှာစတိုးဆိုင်တွေမှာစတင်အသုံးပြုသွားမှာဖြစ်ပြီးနောက်ပိုင်းမှာတော့လူတွေနေရာမှာအစားထိုးအသုံးပြုဖို့စဉ်းစားလာနေပါတယ်။ Rider သတင်းကိုအခြေခံပြီးကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဂျပန်နိုင်ငံက Kangaroo Box ဆိုတဲ့ဆက်ရုပ်ကိုလာမယ့်ဩဂတ်လကစပြီးစတိုးဆိုင်တွေမှာတွေ့ရတော့မှာပါ။စတိုးဆိုင်တွေမှာအသားညပေါင်းမုံတွေအေးတွေနဲ့အသင့်စားသုံးနိုင်တဲ့အစားတောက်တွေကိုစင်းနေပေါ်မှာထားဖို့အတွက်အဲ့ဒီဆက်ရုပ်တွေကိုအသုံးပြုသွားမှာဖြစ်ပါတယ်။တကယ်လို့အောင်မြင်ခဲ့မယ်ဆိုရင်တော့ Family Mart ဆိုတဲ့လက်လီအယောင်ဆိုင်အနေနဲ့2022ခုနှစ်မှာတိုကျိုမှာရှိတဲ့နောက်ထပ်သူတို့ရဲ့စတိုးဆိုင်တွေမှာဒီဆက်ရုပ်တွေကိုထားသွားမှာဖြစ်ပါတယ်။ ဒီဆိုင်ရုံမှာပါတဲ့ငယ်ရည်လူကဆိုင်မှာအလုပ်သမားတွေလှုပ်တယ်လို့လုံနိုင်တဲ့အချိန်မရောက်မချင်းလူတွေကပဲအဝေးကနေထိန်းချုပ်သွားမှာဖြစ်တယ်လို့ဒီဆိုင်ရုံကိုတီထွင်တဲ့ Delhi Assistant ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Jim Tomio Kha ကပြောပါတယ
် the humans is ina different place from the robot and
then စတိုးဆိုင်တွေမှာရှိတဲ့ကွန်ပစ္စည်းတွေကိုဆင်းရဲပေါ်မှာပြန်ဖြည့်ဖို့ကိစ္စအားလုံးကိုစရုပ်တွေလုံနိုင်အောင်လို့လူတွေကထိန်းချုပ်လုပ်ဆောင်သွားမှာပ
ါအလုံးကိုစနစ်တကျသေချာလုပ်ဆောင်ထားတဲ့ကုန်ထုတ်ဆက်ရုံတွေမှာတော့စရုပ်တွေရဲ့ဝန်ဆောင်မှုလောက်အားကလူတွေထက်သားပါတယ်ဒါပေမဲ့တချို့ပုံသေးလုံရိုးလုံစင်အတိုင်းမဟုတ်ပဲခမရခတ်တဲ့နေရာမျိုးမှာတော့စရုပ်တွေဟာလွယ်တဲ့ကိစ္စမှာတော့မှအခက်အခဲတွေရှိနေပါတယ်ဒီကိစ္စကိုဖြေရှင်းနိုင်မယ်ဆိုရင်တော့လူတွေနေရာမှာစရုပ်တွေနဲ့အစားထိုးဖို့ကိစ္စပြန်ပြီးတော့စတင်လာနိုင်မှာဖြစ်ပါတယ်ဂျပန်နိုင်ငံကဆဲယုန်နေမှာလူတွေရဲ့နေရာမှာဆဲယုန်တွေနဲ့အစားထိုးဖို့ကိစ္စဟာအဟံတားတစ်ခုဖြစ်နေပြီးတော့အဲ့လိုအစားထိုးလာနိုင်မယ်ဆိုရင်ဂျပန်နိုင်ငံလိုဆက်မှုဖွံ့ဖြိုးတိုးတက်တဲ့နိုင်ငံမှာစီးပွားရေးလုပ်ငန်းတွေကိုအထောက်အကူပေးနိုင်မှာဖြစ်သလိုအလုပ်သမားအင်အားနည်းနည်းနဲ့လုပ်နိုင်မှာလည်းဖြစ်ပါတယ်အစိုးရပိုင်းကလူပုံစံလှုပ်ထားတဲ့ဆဲယုန်တွေကကြောက်စရာကောင်းတယ်ဆိုပြီးတော့ပြောကြတာကြောင့်ဈေးဝယ်လာတဲ့သူတွေမကြောက်ရအောင်လုပ်တဲ့အနေနဲ့သွားပိုက်ကောင်ပုံစံဆဲယုန်တွေကိုတီထွင်ခဲ့တာဖြစ်တယ်လို့လည်းTelesistan company ရဲ့အမှုဆောင်ရာရှိချုပ်ကပြောပါတယ
် I think Japan has a more leeway to work with or
ယူရီနေနဲ့ဆေးရုပ်ကိုရန်လူတယောက်လို့ဒါမှမဟုတ်တခြားတစ်ခုခုလို့မကြောက်တင်ပါဘူးဂျပန်နိုင်ငံအနေနဲ့ဆေးရုပ်တွေနဲ့လှုပ်လှုပ်တာဒါမှမဟုတ်ဆေးရုပ်တွေနဲ့အတူနေဖို့အတွက်အားသာချက်တွေရှိတယ်လို့ထင်ပါတယ်အဲကြောင့်လဲဆိုတော့ကျွန်တော်ပြောသလိုပဲ Japan animation ရုပ်ရှင်တွေမှာဆေးရုပ်တွေဟာကျွန်တော်တို့ရဲ့သူရဲကောင်းတွေပါဒါပေမဲ့တစ်ဖက်မှာလည်းအနောက်နိုင်ငံကတော့ဆက်ရုပ်တွေကိုဆက်ပစ္စည်းတွေလိုပဲမြင်ကြတာပ
ါ Delhi Assistant Company အနေနဲ့အနာဂတ်မှာတော့ဆေးရုပ်တွေမှာအသုံးပြုနိုင်မဲ့ဆက်ရုပ်တွေကိုလည်းတီထွင်ထုတ်လုပ်သွားဖို့ရှိနေတယ်လို့ပြောပါတယ်ဂျပန်နိုင်ငံမှာဆက်ရုပ်တွေကိုဆက်ရုပ်တွေမှာပဲအသုံးပြုကြတာကြောင့်တစ်နှစ်ကိုဆက်ရုပ်ထုတ်လို့ရောင်းချမှုက6သိန်းလောက်ပဲရှိတာဖြစ်ပါတယ်ဂျပန်နိုင်ငံရဲ့မနစ်ကမော်တော်ယာဉ်ထုတ်လို့ရောင်းချမှုကတန်90လောက်ရှိတာကြောင့်ဆက်ရုပ်ထုတ်လို့ရောင်းချမှုပမာဏကမော်တော်ယာဉ်ထက်စာရင်အများကြီးနည်းနေတယ်လို့လည်းမစ္စတာတိုမီယိုကာကပြောပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့စာနေပါဒီတစ်ပတ်မှာတော့ကျင်းနီစီမံကိန်းကြောင့်နှစ်ရှည်လာများထိခိုက်မှုတွေကြုံတွေ့နေရတယ်။ဒေသခံတွေရဲ့အကြောင်းကိုတင်ဆက်ပေးသွားမှာပါ။ဒီ
ရာသီဥတုကလည်းပြောတော့ဒီကုရဲ့ငါးတောင်ရှိရှည်တောင်တော့ရာသီဥတုကလည်းတော့မှာလေ။ဒီကောလောဝိုင်ကလည်းတည်ရမရှိတာဖြစ်ပါလေ။ဒီရွာဒီမှာရှိတဲ့ရိုးတွေပေါ့အခု10တောင်လောက်15တောင်ရှိတဲ့ရိုးတွေမှာဆိုအခုလိုရိုးတွေအခုလိုရေကန့်သွားတာ။ဒီလျံကြည့်ပါဦးတို့လေးစွာတော့တာမန်တခါတည်းကပဇာနံလို့ရိုးသူပြားသူပြားတွေကိုကြည့်တိုင်းလို့လုပ်တယ်။
ဒုံတော့ရွာသားဦးမြတန်းကပြောပြခဲ့တာပါသူကသူတို့ရွာသားမှာရှိတဲ့စပယ်တောင်နဲ့ကျေးစင်တောင်မှာရန်စီကုမ္ပဏီကလက်ရှိလုပ်ကိုင်နေတဲ့ကျင်းနီစီမံကိန်းကြောင့်ပျက်စီးလာတဲ့သဘာဝပတ်ဝန်းကျင်ရဲ့ရိုက်ခတ်မှုတွေအကြောင်းကိုပြောပြခဲ့တာပါဒီဆောင်မကိုမုံရကိစ္စမှသတင်းတော်အီအီမွန်ကရေးသားထားပြီး TGA ကဆက်လက်တင်ဆက်ပေးသွားမှာပ
ါဒုံတော့ရွာကမွန်မြချင်းနဲ့နောက်ဘက်ကန်စလင်းကြီးမျိုးနယ်တွေကစပယ်တောင်ကျေးစင်တောင်ကျင်းနီစီမံကိန်းကရွာတူဖြစ်ပါတယ်ဒုံတော့အုပ်စုတစ်ခုထဲမှာပဲစီမံကိန်းအတွက်မြေကာပေါင်း3,000ကျော်ရောချေးမရပဲတင်းစီခံခဲ့ရပါတယ်ဒုံတော့ရွာလိုပဲမြေသိမ်းခံရတဲ့ရွာတွေကတရွာဖြစ်တဲ့ကံကွန်းရွာဆိုရင်လည်းတောက်ရအခက်ခဲရှိတဲ့အတွက်မြေရည်နယ်စီမံကိန်းရဖို့မြန်မာရန်စီကျင်းနီကုမ္ပဏီကိုဆန္ဒပြတောင်းဆိုခဲ့ကြပါသေးတယ်ဒေသခံတွေကသူတို့သုံးစွဲနေတဲ့ရမားချောင်းရည်နဲ့အိမ်နွင်းရည်တွေအရေးသွေးကြဆင်းလာတာကိုသတိထားမိလာကြလို့တန့်စင်ပြတဲ့မြေရည်နဲ့ရေတန့်ကိုလိုချင်ကြတာပါစီမံကိန်းအနီးအနားကရွာချို့မှာအိမ်အမိုးသွစ်တွေတန်ကြီးတက်လွယ်ပါတယ်။ဒါဟာစီမံကိန်းကလာတဲ့လေထုမတန့်ရှင်းတာကြောင့်လို့ရွာသားတွေကယူဆကြပါတယ်။ကျွန်တော်တို့အနေနဲ့ကျင်းနီစီမံကိန်းစတင်ခဲ့စဉ်ကအုတ်ချုပ်ရမှုဖြစ်တာဝန်ယူခဲ့ဘူးတဲ့အခုချိန်မှာအသက်60ဆွေရရှိနေပြီဖြစ်တဲ့ဦးမြတ်တန်းနဲ့စကားပြောဖြစ်ခဲ့ပါတယ
်။ဒီရာသီဥတုကလည်းအဲ့ဒီကတော့ခုနှစ်ပြည့်ကလာတော့ဆွစ်ဆေလောက်တော့ရာသီဥတုကောင်းတယ်တော့မှလည်းအခုကျတော့လောဝအိုက်ဘက်ပါစစ်တေရမရှိတော့ဖြစ်ပါလေ။သူရွာဒီမှာရှိတဲ့ရေတွန်းတွေပေါ့ဟို10တောင်လောက်15တောင်ရှိတဲ့ရေတွန်းတွေမှာအကုန်လုံးရေတွန်းတွေအကုန်လုံးရေကန့်သွားတာဒီမြာမကြည့်ပါဘူးတို့လေဆွာတော့တာမန်တခါလေးကပဇာနံမလို့ရို့သူပြားတွေကိုကြည့်တိုင်းရောကြည့်တယ်အိမ်မိုးသူတွေကဟိုပစ္စည်းတွေလာပေါ့လေခဏလည်းတန်ကြီးချက်သလားတို့ဟိုခိတ်ကအဲ့လိုမဟုတ်ဘူးအိမ်မိုးသူတွေဆိုရင်တော့လို့50တောင်ရှိကိုရောင်းပြောင်းပြီးတခါလေးလည်းပေါ့ကုန်တာပေါ့
စပယ်တောင်ကျင်းစံတောင်ကျင်းနီစီမံကိန်းဟာရှမက်ပင်နဲ့ဆလင်းကြီးမြို့နယ်ကကျေးရွာ10ရွာဝန်းကျင်ကနေမြေဧကပေါင်း6000ကိုရောင်းချင်းမပြီးပဲစီမံကိန်းမြေဖြစ်အကောင့်ထဲပေါ်လုတ်ကင်နေတာဖြစ်ပါတယ် အဲ့ဒီစီးပွားဖြစ်ကျင်းနီထုတ်လုပ်တဲ့လုပ်ငန်းကို1984ခုနှစ်မှာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရလက်ထက်ယူဂိုစလဗ်နိုင်ငံကနေနေပညာနဲ့ကရိယာတွေဝယ်ယူပြီးမြန်မာတပ်ထုတွေကလုပ်ကင်ခဲ့ပါတယ်။ဒါပေမဲ့စီးပွားရေးအကျိုးမြတ်မရတဲ့အတွက် 1998 ခုနှစ်မှာလုပ်ငန်းရပ်ဆိုင်းခဲ့ပါတယ်။အဲ့ဒီနောက်မှာတော့တမလို့အစိုးရလက်ထက်မှာကနေဒါနိုင်ငံကအိုင်ဗန်ဟိုးကုမ္ပဏီနဲ့ပူးပေါင်းပြီးဓာတ်တပ်ထုတူဖော်ရေးလုပ်ငန်းတွေကိုဇက်လက်လုပ်ကင်ခဲ့ပါတယ်။2010ခုနှစ်သမ္မတဦးသိန်းစိန်လက်ထက်ကစပြီးလက်ရှိအချိန်ထိတော့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့တရုတ်နိုင်ငံကရန်စီကုမ္ပဏီတို့ကစပယ်တောင်ချင်းစတောင်ချင်းနီတူဖို့ရေးလုပ်ငန်းကိုလုပ်ကင်နေတာဖြစ်ပါတယ်။စပယ်တောင်ကအခုဆိုခြံဝန်းအဖြစ်သာရှိပါတော့တယ်။ချင်းနီထုတ်လုပ်တဲ့လုပ်ငန်းလက်ပတ်နေတာဟာလည်းနှစ်ပေါင်း30ကျော်ရှိလာပါပြီ။လက်ရှိချိန်မှာတော့ချင်းနီထုတ်လုပ်ရေးစီမံကိန်းကြောင့်ဒေသခံတွေဟာအရင်နဲ့မတူတဲ့ရာသီဥတုနဲ့ကြုံတွေ့လာကြရပါတယ်။ရေရင်းမြစ်တွေ၊တန့်စင်တဲ့လေနဲ့သူတို့အသက်မိုးဝမ်းကြောင်းအတွက်အားထားရမည်လို့ဆိုရှုံးကြကြရပါတယ်။ချင်းနီစီမံကိန်းဤကဒေသခံတွေဟာလေယာဉ်မြေတွေကိုဆုံးရှုံးကျင်းတာမဟုတ်ပဲတဘာဝပတ်ဝန်းကျင်ကောင်းကိုပါလက်လွတ်လိုက်ရတာလည်းဖြစ်ပါတယ်ဒေတာဖို့အခုလိုဆုံးရှုံးမှုတွေရှိပေမဲ့အလုတ်ကန်ခွန်းလန်းကတော့ကျင်းနဲ့ရလောက်အောင်ထိမရှိပါဘူးလက်ဘရောင်းတောင်စီရင်ခါစာစုံစမ်းစစ်ဆေးရေးအဖွဲ့ဝင်ဦးဘိုတန်းကအ
လုတ်ကန်ခွန်းလန်းကတို့ကကျွန်တော်တို့ငိုရှိစောလက်ထက်ကလူတွေရဲ့ခန့်ငယ်ရောအဲ့ဒီလူတွေရဲ့သားသမီးကိုဆက်ခံကြရတော့ကျွန်တော်တို့နေရာဆုံးရှုံးတဲ့လူတွေနေနေနေဟောခန့်ငယ်ဟိုအလုတ်ခွန်းလန်းကမရရှိခဲ့ကြဘူးပေါ့ဗျာအစီအစဉ်ကလည်းမှာတော့ကျွန်တော်တို့ဟိုကျွန်တော်ကပြင်ဆင်ရသွားပြီကျွန်တော်နေရာဟိုအစားထိုးပေးဖို့ဆိုတာဒီဇာကံတွေကပါဖို့ပါပေါ့ဗျာတို့ဆိုသူကပညာရှင်ပညာနဲ့ရှင်လိုက်တဲ့ကကြတော့ကျွန်တော်တို့ဒီဇာကံတွေကအခြေအရေးချင်းနေတဲ့ကကြတော့မရရှိကြဘူးလို့အဲ့လိုပဲတုံးတက်လို့ရတာပေါ့
စီမံကိန်းလုပ်ငန်းတွေကောင်းမောင်းလို့ကိုပဲပညာအချင်းနဲ့ကန့်တက်ခုံနေလို့ဒေတာခံတွေအလုပ်ရဖို့ခိုင်းရနေတယ်လို့ဆိုပါတယ်။အလုပ်ကံခံထားမှုနဲ့ပတ်သက်ပြီးကုမ္ပဏီရဲ့တာဝန်ရှိသူတောင်ရန်ဖိကိုဆက်သွယ်မေးမြန်းကြည့်ရမှာတော
့လုပ်ငန်းခွင်ဒီလောက်ပဲပေါ်တဲ့ခါကျတော့ကျွန်တော်တို့ကလာလျှောက်တဲ့လူများတဲ့ခါကျတော့ကျွန်တော်တို့ကအတဏ္ဏဆုံးပေါ်တရားဒေတာခံပဲဟိုလုပ်ငန်းပေါ်လို့ရှိရင်လုပ်ငန်းခွင်ပေါ်လို့ရှိရင်ဟိုဒေတာခံပဲကျွန်တော်ဦးစားပေးတယ်။ဟိုရန်စီကြတော့ဟိုလိစီမံကိန်းအဟောင်းဝန်ထမ်းတွေတော်တော်များများအပြည့်အစုံဆုံးနဲ့ခံထားတာရှိတယ်။ဒါကြောင့်မလို့လုံငန်းကိုရန်ပေါ်လာပေါ်လာမှပဲကျွန်တော်တို့ကထပြီးတော့ဟောခံထားလို့ရတယ်တကယ်တမ်းကျွန်တို့နောက်ပိုင်းဟိုအဲ့လိုအခွင့်အရေးထားရှိလို့ရှင်လဲကျွန်တော်တို့ကဒီဟိုဒေတာခံကိုပဲကျွန်တော်ဦးစားပေးပြီးတော့ထပ်ခံမှာဖမ်းတို့လည်းဟောဒီကဟိုအလုံးမရတဲ့ခါကျတော့တို့ကအတဏ္ဍဆုံးဟောပညာဥပညာရဲ့ပညာရရှိရဲ့ပေါ့နော်ဟောအတဏ္ဍဆုံးမြင့်တင်ပေးပါအဲ့လိုမျိုးတွေစူးစမ်းပေးပါပြီးရင်ကျွန်တော်ဟောဒီကဟိုခွင့်ရပေါ်လာလို့ရှိရင်လည်းကျွန်တော်တို့ကဟောဒီအဦးစားပေးပြီးတော့ခံပေးပါမယ်လို့ဟောပြောလို့ရပါတယ်
။2012ခုနှစ်နိုဝင်ဘာလမှာကျင်းပတဲ့ပြည်သူ့တော်အစည်းအဝေးမှာတင်သွင်းခဲ့တဲ့အရေးကြီးဆိုတဲ့ပတ်သက်လို့စနေညမြို့နယ်လက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ဆက်လက်ပြီးကျင်းနီမှန်ဆက်လက်ဆောင်ရွက်ခြင်းသင့်မသင့်စုံစမ်းစစ်ဆေးရေးအတွက်ကော်မရှင်ကိုနိုင်ငံတော်သမ္မတရုံးကဖွဲ့စည်းပေးခဲ့ပါတယ်။အဲ့ဒီကော်မရှင်မှာဥက္ကဋ္ဌဖြစ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဦးဆောင်ခဲ့တာဖြစ်ပြီးကော်မရှင်ရဲ့အစီအခံစာကို2013ခုနှစ်မတ်လမှာတင်သွင်းခဲ့ပါတယ်။အစီအကံမှာတော့စီမံကိန်းတင်ဆက်ကမြေတွေအတွက်နေရာထောက်ပံ့ခြင်းရောချေးပေးဖို့ခြေရွာတွေရေကောင်းရေတန့်ရရှိအောင်ဆောင်ရွက်ပေးဖို့နဲ့ဒေသခံတွေရဲ့အလုပ်ကံခွန်လန်းတွေကိုလှုပ်ဆောင်ပေးဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။ဒါပေမဲ့ဒီအစိုးရလက်ထက်မှာမြေပြင်အကောင့်တန်းဖော်မှုဘာမှမရှိသလောက်ဖြစ်နေတယ်လို့ကော်မရှင်အဖွဲ့ဝင်ဦးဘိုတန်းကပြောပါတယ်။သူကအ
ကောင့်တန်းဖော်မှုကတော့ဒီအစိုးရလက်ထက်မှာဘာမှကိုမလုပ်တဲ့သဘောရယ်။ဒီထောက်ပံ့ခြင်းတော့ပေးမယ်ပြောတာပေါ့ဗျာ။ဒါပေမဲ့တိုင်းဒေသကြီးအစိုးရလည်းအလုပ်မလုပ်တော့
ဟုတ်ကဲ့
လူတွေမျက်နှာမှုဆုံးရှုံးမှုကိုတော့မခံစားရတာပေါ့
စပရောင်ကျင်းစင်တော်မြန်မာရောချစ်ပြည့်ရဲ့ကော်မတီဖွဲ့ထားပြီးအဲ့ဒီအဖွဲ့မှာတိုင်းဒေသကြီးအစိုးရအဖွဲ့လက်ဆဲဝန်ကြီးဦးကိုင်ဆံမောင်ကဥက္ကဋ္ဌဖြစ်ပါတယ်အစိုးရလက်နေတာကာလအတွင်းမှာစီမံကိန်းအသုံးပြုပြီးမြန်မာကိုရောချစ်ပေးဖို့ကော်မတီနဲ့ဒေသခံညာညှိနှိုင်းမှုတွေမှာပြည်လည်မှုတစ်ခုမှမရခဲ့ပါဘူးဒီလိုမပြည်လည်သေးရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဝန်ကြီးဦးကိုင်ဆံမောင်က
သို့နေတာပဲဟိုသို့ဘာမှမင်းမင်းမင်းရဲ့အကောင့်တော့မမြရဘူး။ဘယ်လိုပြောမလဲချင်းချင်းပြောလို့မရအောင်ဖြစ်နေ
တာ။ရန်စီကုမ္ပဏီရဲ့ရန်ကုန်ရုံးတာဝန်ခံတောင်ရံဖြစ်ကတော့ဒေတာခန်တို့ရဲ့ဆုံးရှုံးမှုအတွက်ကုမ္ပဏီဘက်ကရောချေးပေးရမယ်ဆိုတဲ့အပေါ်မှာသူက
ရန်စီအားကြတော့အရင်တော့ဟောလဲဟိုဟာ MICCL ဖြစ်တော့ကလေ iPhone 4ဖြစ်တော့ကတို့ကအကုန်လုံးရောထားကြည့်တာ။ဟိုရန်စီကဟိုလက်ရှိတာဝန်မဟုတ်ပါဘူ
း။ဥပဒေကတော့အစီရင်ခံစာထဲကအတိုင်းအကောင့်ထဲပို့ပေးရင်ဒေတာခန်တို့ရဲ့နေနာမှုကိုကာမိမယ်လို့ဆိုပါတယ်။
အဲ့ဒါလည်းကြောင်းရမယ်ဆိုရင်တော့ဒီဇာကံတွေကညံ့မှုဆုံးရှုံးညံ့ခဲ့တာတွေကိုခံစားရတာပေါ့ဗျာ
ဆုံးရှုံးသူကဆုံးရှုံးလိုက်ပြီဖြစ်ပေမဲ့ နင့်နာမှုတွေဘသူမှတာဝန်တကယ်ရှိနေတာလဲဘသူကတာဝန်ယူမှလဲဘာလို့များထပ်ဆိုးရှုံးရအောင်မလဲဆိုတဲ့မေးခွန်းများစွာရှိနေစေပါဦးတက်အောင်ဆိုကတော့ကံဝန်ရွာသားတစ်ဦးဖြစ်ပြီးမြန်မာနိုင်ငံပွင့်လင်းမြင့်တာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မာမိတ်အဖွဲ့မာတာအဖွဲ့ဝင်ဖြစ်ပါတယ်သူကလက်ရှိမြေပြင်အခြေအနေနဲ့ပတ်သက်ပြီ
းအဓိကတော့ဒီနေရာကိစ္စပါမယ်နောက်သဘောပုံညာနဲ့ပတ်သက်ပြီးတော့သူတို့လက်ရှိသူတို့ကြောင့်မို့ဟိုရောက်ရည်ရည်ကျစီတာတွေလုတ်ပြင်တန်းမယ်နောက်တစ်ခုကဒီပြောမစမ်းရင်တော့ဒီတစ်ပင်တွေပြန်ဆိုက်ရင်တန်းမယ်ဟုတ်တာ तू ကတောင်းဖြူတာတစ်ပင်နေတာခုတ်လဲပြီးတော့တောင်းတာဖြူတာဒီတစ်ပင်ဆိုက်တာတပင်မတွေ့ရဘူးဒေတာမှာ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့မူရကိစ္စမှသတင်းတော်အေးအေးမော် TGA ဒိုးတန်မအေးအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်ဒိုးတန်ပတ်စင်အတန်းလှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျုံတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပတ်မိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုးအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ COVID-19 ကာယရောဂါအခြေအနေကြောင့်မလို့ပုံမှန်ထုတ်လွှင့်နေကြ Daily Life အစီအစဉ်ညမှာစနေနေ့ညဆွေးနွေးခန်းအစီအစဉ်ကိုစထုတ်တင်ဆက်ပြီးတော့မှာဖြစ်ပါတယ်။အတန်ဖွဲ့ရဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါနဲ့ကချင်ညီငယ်လှူရှားသူစိုင်းနုပန်တို့နဲ့ဆွေးနွေးထားတာဖြစ်ပါတယ်။ကျွန်တော်ကသားညူဦးပါ။ဆောင်းသားတို့အတန်ဖွဲ့အနေနဲ့ကဒီ၄နှစ်အတွင်း energy အစုအလက်ထက်မှာလူလက်စွာပြောဆိုခွင့်လူလက်စွာဖော်ထုတ်ခွင့်နဲ့ပတ်သက်လို့အခြေအနေတွေကိုနှစ်ချုပ်တင်ပြထားတာရှိပါတယ်ခင်ဗျာ။အဲ့တော့ဒီနေရာမှာကျွန်တော်တွေ့ရတာကအေးအေးယူမှုတွေတော်များများတွေ့ရပါတယ်။အဲ့တော့အခုLED အစိုးရလက်ထက်မှာဒီလူလက်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့အရေးယူတဲ့ပုံစံတွေမှာဘယ်လိုပုံမှန်တွေနဲ့အဓိကထားပြီးတော့ဘယ်လိုဥပဒေနဲ့အရေးယူတာများပါလဲကိုဆောင်ကအဲ့ဒါလေးအရင်ဖြည့်ပြပါခင်ဗျာ
ဒီကျွန်တော်၄နှစ်အတွင်းပေါ့၄နှစ်ဆိုတာကဒီအစိုးရစာခေ2016ခုနှစ်ဧပြီလ1ရက်နေ့နေပြီးတော့အခု2020ခုနှစ်မတ်လ30ရက်နေ့အထိကျွန်တော်တို့အကြံဉာဏ်တွက်ထားတာပေါ့နော်ဆိုတော့အဲ့၄နှစ်အတွင်းမှာအစိုးရကနေပြီးတော့ဒီလူလက်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သက်ချိုးဖောက်ပြီးတော့တရားစွဲဆိုခဲ့တဲ့အမှုပေါင်းက900ကျော်ရှိပြီးတော့လူပုဂ္ဂိုလ်1000ကျော်ဟာအမှုရင်ဆိုင်ခဲ့ရတာရှိတယ်။အဲ့ဒီထက်မှမှဒီအစိုးရအတုံးအများဆုံးပေါ့နော်ဒီအတုံးအများဆုံးဥပဒေကတော့ဒီဆက်တွေဥပဒေဖြစ်တယ်ပေါ့နော်ဆက်တွေဥပဒေနောက်ပိုင်းမှာမှဒီနောက်ဆုံး၄နှစ်မြောက်မှာပေါ့နော်စတုထနှစ်မှာမှဒီအစိုးရတော့တက်မတော်ဘက်ကောမြင်းမြင်းဆင်းဆင်းတုံးလာတဲ့ပုံမှားနှစ်ခုရှိပါတယ်။အဲ့ဒါက905ကကြီးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေဖြစ်ပါတယ်။ဆိုတော့ဒီအဲ့နောက်ဆုံးစတုထနှစ်ထုတ်တာနှစ်အပိုင်းမှာဒီ95ကကြီးနဲ့ရှင်းမှုရှိတာတွေ့တယ်။အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ရှင်းမှုရှိတာတွေ့ရပေါ့။ဆိုတော့ဒါဒီနှစ်ခုကတော့ဒီနောက်ပိုင်းနှစ်မှာမှအတုံးအများဆုံးပုံမှန်တစ်ခုအနေနဲ့ထပ်တက်လာတာဖြစ်တယ်ပေါ့။ဆိုတော့အခြားသောနီလန်းအနေနဲ့လည်းဒီတရားစွဲဆိုတဲ့ကိစ္စတွေအများကြီးရှိတာကိုလည်းကျွန်တော်တို့ကတွေ့ရပါတယ်ဗျာ။ဟုတ
်ခင်ဗျာ။အခြားသောနီလန်းဆိုတာဘယ်လိုပုံစံမျိုးလဲခင်ဗျာ။တခြားပုံမှန်တွေနဲ့လား
။ဟုတ်ပါပြီဗျာ။အခြားသောပုံမှန်တွေဆိုတာကအထူးသဖြင့်တော့ဒီ95ကကြီးနဲ့မဟုတ်ခါကွေးလည်းတုံးတယ်ပို့ထူးကြလာတာကဒီရတကြီးဥပဒေပုံမှာ124ကကြီးပေါ့နော်သူကတော့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပါပဲဆိုတော့ဒါမဲ့ဆိုတာသူကထောင်နဲ့ငါဒီတသက်တကျွန်းထိချလို့ရတာမျိုးတွေနဲ့တုံးလာတယ်ပေါ့နော်အ
NLD အစိုးရလက်ထက်မှာဥပဒေတွေကိုပြင်ဆင်တာမျိုးတွေညှိစုစီဥပဒေကိုပြင်ဆင်တာမျိုးတွေရှိပါတယ်ခင်ဗျာအဲ့တော့ဒီပြင်ဆင်ချက်တွေကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေဘလောက်များအထောက်ပံ့ဖြစ်စေခဲ့လဲခင်ဗျာ
ညှိစုစီဥပဒေမှာဆိုရင်တော့ဒီပြစ်ဒဏ်တွေလျှော့ပေါ်လိုက်တာကျွန်တော်ပြောတဲ့အဲဆန္ဒပြရတဲ့ကိစ္စကိုဟိုဟိုပါပေါ့ဟိုကွန်ပျူတာတောင်းတာရတာမျိုးပဲနဲ့အကြောင်းကြားယူနေအရှင်ပြေသွားအောင်လုပ်ခဲ့တာဒါမျိုးတွေကတော့ကောင်းတဲ့လက္ခဏာလို့အကြံဉာဏ်ပြောလို့ရတယ်သူတို့လည်းပဲတကယ်မြေပြင်အခြေအနေမှာဆန္ဒပြဖို့အတွက်ကျွန်တော်တို့အတိအပြီးအကြောင်းကြားခဲ့တော့လေညှင်းပယ်ခံရပြီးတော့တရားစွဲခံရတဲ့ဒီအဲဗဟန်းမြို့နယ်ကဒီ activist ပေါ့နော်တက်ကြွလူချသူဆက်ခွန်ညောင်ရဲ့အမှုလေလောလဲ့လဲ့ပြီးချတာရှိရပေါ့အဲ့တော့ဒါဥရီရဲ့အာဏာချက်တွေပေါ့အဲ့တော့ပြင်ဆင်ပြီးရနောက်ပိုင်းမှာကိုပဲဒီငိတ်စုစီဥရီမှာအာဒီဆန္ဒလူစုရဲ့ဒီလွတ်လပ်စွာဆန္ဒထုတ်ဖော်권ကိုဟိုပြန်ကန့်တက်လို့ရတဲ့အခြေအနေကိုဒီအာဏာပိုင်ပြန်ပေးထားတဲ့အပိုင်းကိုတွေ့ရတယ်ပေါ့အဲ့ဒါတော့ဒီပြန်လင်းပြောမှာဆိုရင်ငိတ်စုစီဥရီပုံမှန်တစ်ဆယ်တလင်းချိန်မှာပေါ့နော်ဒီတက်ဆိုင်ရဟိုဒီဒေတာဆိုင်ရအာဏာပိုင်ကြီးကိုဒီလိုဒီငင်းစုချင်းနဲ့ပတ်သက်ပြီးခွင့်ပြုချက်လာတင်တာအကြောင်းကြားတာတွေပေါ်မှာငင်းဆန်ခွင့်ပြန်ပေးထားတာဟိုကျွန်တော်တို့ကတွေ့ရတယ်ပေါ့ဒါကတော့အားနည်းချက်တွေအဲ့တော့ဒါမျိုးတွေပြင်မှုလို့ထက်လို့အပ်တယ်နောက်တစ်ခုကကျတော့နိုင်ရွတ်လုံဆိုတာကတော့သူ့ရဲ့ယူရချက်ကအာဟိုနိုင်ရွတ်လုံကဒီလူလူကိုနောက်ရောင်းခံလိုက်တဲ့ကိစ္စတွေအဲ SV တို့ဆရာကတို့ကဒီနိုင်ငံကိစ္စရဲ့ဒီမှာတပ်ပုံတွေအတင်းလာရိုက်လူတွေမှတ်ဘာတွေပြောလဲ report လုပ်တဲ့ကိစ္စတွေပေါ်မှာဒီဟိုပြန် cover ဖြစ်အောင်ရှိစေခဲ့တဲ့ဥပဒေလို့ကျွန်တော်တို့ကနားလည်ပါတယ်သူတို့လည်းပဲတကယ်အချိန်မှာအဲ့ဒီသူတို့ဥပဒေရဲ့မူလအယူရချက်ကိုဟိုတကယ်အယူရချက်ကိုဟိုထိရောက်မနေဘဲနဲ့အခြားဒီမကောင်းတဲ့နီလန်တစ်ခုဖြစ်တဲ့ပုံမှန်ရှစ်စာလုံးကနေပြီးတော့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်လို့နောက်တစ်ခုကဒီဝန်ကြီးချုပ်တို့အဲ့လိုမျိုးအရှင်းမြင့်အရာရှိတွေနိုင်ငံရဲ့အရှင်းမြင့်အရာရှိတွေနိုင်ငံအကြီးအကဲတွေကိုဝေဖန်ပြောဆိုတဲ့နေရာမှာအာဟိုကျွန်တော်ကလည်းဟိုဖန်စီအရေးကြီးပေါ်တဲ့အတုံးချတဲ့ပုံမှန်တစ်ခုအနေနဲ့နာမည်ကြီးလာတာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်မတ်ဆိုင်နုပန်လည်းမေးချင်ပါတယ်ခင်ဗျာမတ်ဆိုင်နုပန်ကကိုယ်တိုင်ကလည်းအရေးယူခံခဲ့ရတယ်ဒီအချိန်မှာအခုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ့နော် LD အစိုးရလက်ထက်မှာအရင်အချိန်ထက်ဆိုင်ရင်အထူးဖြစ်ကချင်ပြည်နယ်ကလည်းပြစ်ခါတွေဖြစ်နေတဲ့နေရာဆိုတော့အဲ့ဒီဒေသမှာဘယ်လိုများအခြေအနေရှိပါလဲခင်ဗျာနောက်ဆုံးအခြေအနေပေါ့
ဟုတ်ကဲ့လောဆယ်နေသားကြီးကတော့ဒီနေ့ကဟိုလောလောလတ်ပေါ့เนาะကျွန်တော်တို့ဒီပကြီး COVID-19 ဖင်ညာပေးနေပတ်သက်ပြီးမှပကြီးရေးဆွဲဟိုဒီနေ့၃ယောက်ကိုဒီနေ့ကတော့ကျွန်တော်တို့တော့တော်တော်လေးပျော်သွားတယ်ပေါ့เนาะဖြစ်လို့ဆိုရင်ဒါဒီဥတီကိုအဲဒီလိုပဲကနေဟိုတရက်တည်းလုပ်လိုက်တဲ့အနေထားရှိတယ်ဒါပေမဲ့ဒါကျွန်တော်တို့ကတခြားဥတီဥပမာအများရှိတည်းတယ်ပေါ့เนาะအခုအတန်ကရေးထုတ်ပေါ်ထားတဲ့ဒီ report မှာပါလေဒီလူကရင်ဒုဒသတ်ဘောပြောဆိုခွင့်ဟိုအချုပ်ဖောက်ခံရဆိုပြီးဒီ၃ခုမှာပေါ့နော်ကျွန်တော်တို့ချင်းပြည်နယ်ကလည်းပါဝင်ပြီးအပိုင်းမှုတွေ့ရတယ်ဆိုလိုတာကအဓိကတော့ကျွန်တော်တို့ဒီမှာပုံမတရားဆွဲခံရတဲ့အနေအထားကညှိစစီဥပဒေနဲ့ဒီမတရားခြင်းဥပဒေနဲ့ပုံမဆွဲရတွေ့ရတယ်ဟိုအများစုကတော့တချို့ကျွန်တော်တို့ဆိုရင်ညှိစစီနဲ့ဆွဲခံရတယ်ဥပဒေရဲ့အာဏာချက်လို့သတ်သိရတယ်ဆိုလိုတာကတကယ်တမ်းဆိုတော့ဘက်ကနေခုချက်မလို့ဘူးလို့ပြောတယ်တော်တော်များလည်းတကယ်တမ်းလက်မြေပြင်အနေအထားမှာကြတော့ဟိုခွင့်ပြုမိရတဲ့အတွက်ကြောင့်တော့ဆောင်ဖို့မရှိပါဘူးဆိုတဲ့အပိုင်းကိုပြောပြကြရတဲ့အပိုင်းရှိတယ်။ဒါဥပဒေအားနည်းချက်ကိုကျွန်တော်တွေ့ရတယ်။ဒီမတရားသည့်ဥပဒေမှာဆိုရင်လည်းဒါကျွန်တော်တို့ဆီမှာဆိုရင်အများကြီးရှိရပေါ့နော်။ဟိုအရင်တော့ကလွတ်သွားတဲ့အမှုတွေရှိသလိုဒါမှလည်းထောင်ချခံရတဲ့အမှုတွေရှိတယ်။အဲဒီထောင်မှာမရောက်ခင်မှာအပြင်မှာနှိမ့်ဆက်ခံရတဲ့အမှုတွေအများကြီးရှိသေးတယ်ပေါ့နော်။ဒီမျိုးမတရားတရားစွဲတင်တဲ့ပြည်တွေပတ်သက်ပြီးမှအများဆုံးခံရတာကဒိဋ္ဌခံတွေပဲအများဆုံးခံရအပိုင်းတွေတွေ့ရတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့ဒီဥပဒေကဘသူတွေအတွက်ဟိုရေးဆွဲထားရလဲပေါ့နော်။ဆိုတော့ဘသူတွေကိုဒီကာကွယ်ပေးဖို့အတွက်လေဒါကျွန်တော်တို့ဆီမှာတော့မိခွန်းတော့ရှိလာပါပေါ့နော်ဆိုတော့ဒီတို့အစိုးရကတကယ်တမ်းဒီလူတွေကိုကာကွယ်ပေးနေဥပဒေပြဋ္ဌာန်းရမယ့်အစားလူအုပ်စုတအုပ်စုဒီအဖွဲ့တစ်ဖွဲ့အတွက်ဒီကာကွယ်ပေးတဲ့ဥပဒေဒီမျိုးဖြစ်နေတယ်ဒါကဒီလူတွေဥပဒေလို့ပြောကျွန်တော်တို့ပြောလို့မရဘူးပေါ့နော်ဒီလူတွေရဲ့မကာကွယ်ပေးတဲ့ဥပဒေကျွန်တော်တို့လည်းအလုံးရှိဘူးပေါ့ဒီမျိုးအခုအတန်ရဲ့ report အရပေါ့နော်ဒီစစ်တွေဥပဒေတွေညှိစုစီတွေမတရားတဲ့ဥပဒေတွေဒီရစတဂျီပုံမှားတွေဒါအများကြီးဒီမျိုးဥပဒေအများကြီးနဲ့နိုင်ငံသားတွေကိုတရားစွဲထားတယ်တချို့ဟိုအများကြီးတွေ့ရတယ်ပေါ့နော်ဒါတွေကကျမတို့ဒီမိုကရေစီအစိုးရဒီမိုကရေစီကိုအလေးထားတဲ့အစိုးရရဲ့လက်ချက်မှာပေါ့နော်ဒီဥပဒေတွေကိုလက်ဝေထားရှိသေးတာကကျမတို့ဒီမိုကရေစီကိုတကယ်လိုလားတဲ့အစိုးရလားဒါမှမဟုတ်ရင်အာဏာရှင်စနစ်ကိုလိုလားတဲ့အစိုးရလားအဓိကအစိုးရတွေကအခုကျမတို့ကိုအုပ်ချုပ်နေတဲ့အစိုးရတွေကဒါကိုလေးလေးနက်နက်စဉ်းစားဖို့လိုအပ်နေပေါ့နော်ပြီးတော့ဗီဒီယိုတွေလိုအပ်ချက်ကိုဖြည့်ဆည်းပေးဖို့ဗီဒီယိုတွေကိုချိန်ချောက်တဲ့ရန်သူကနေကြည့်တင်ပေးဖို့အစိုးရဆိုတာကျမတို့ဟိုထပ်ပေါ်လာတာဖြစ်တယ်ဖဏိထလုံဆောင်နေရတာဖြစ်တယ်ပေါ့နော်ဆိုတော့ဗီဒီယိုတွေအားကိုးရတဲ့အစိုးရကျမတို့ကဖြည့်ခတ်စေချင်တယ်ဆိုတော့ကျမတို့အရက်တာဒ data soya letak mana le, lulus satu bahasa sukan apa tadi macam mana? Ajar mula link he, kami ini tahu kunci, bukan di lulus satu bahasa sukan apa tadi macam mana kunci atau macam apa dia bulu, kita tunggu tapi pas.
Okay, hunaga mas sign up dan pada tema anak ini pergi di ubi itu, pini ye pujian juga tunggu cari, bukan? Tiada surai way lalu lari, elo, jangan terset tiada ikan ane macam ni, elo, dulu tiada surai lari, muri poma tiada yang ni tiada tu ciri ye.
สมัยเช่นต้องเปลี่ยนเช่นตัวก้าวอุบลียาไม่มาตัดสีอะไรบลูชีวาเลยเดี๋ยวลืมยูโซเรกสมัยนี้ค่ะตอนนี้ถ้าเกิดเจ็บปวดนะว่าพี่ลูกชายแต่ช่วงอุบลีจ้าดอสแต่ช่วงที่อายุมาจ้าดอโอ้ดูที่อายุไปกันนี้ที่ถ้าเกิดปวดนะที่ส่งตัวไปกันนี้ประชาชนจะเจ้าแต่ยามนี้แม่ตัดมาส่งเช่นแต่ไม่ใช่ได้อุบลพี่ลูกชายจะมาดูบอลลูนจ้าดอเคสด้วยจะมาดูเคสด้วยสิ่งนี้ที่เกิดขึ้นที่เดือนลุยามเดือนเคสด้วยเดี๋ยวเราเนี่ ရတာဖက်တရားရုံးတရားစီရင်ဘက်ကနေဟိုမလွန်ဆန်နေတဲ့အနေအထားတွေတော့တွေ့ရတယ်ဆိုတော့ဒီမျိုးဟိုဥပဒေကိုလည်းပေါင်းချုပ်ပြီးမှလုပ်ရတဲ့အပိုင်းရှိတယ်ဒီဘက်ကတရားလိုဆွေးရဘက်ကနေဒါကအပြစ်မရှိဘူးဆိုတော့များလဲတကယ်တမ်းမတွေ့အနေအထားမှာတရားဆုံးဖြတ်တဲ့အခါမှာအမိန့်ချတဲ့အခါမှာပေါ့နော်အပြစ်ရှိတယ်ဆိုပြီးတော့ဆုံးဖြတ်ချတဲ့အပိုင်းတွေတွေ့ရတာဆိုတော့အနေအထားတစ်ခုကြီးကဥပဒေပေါ်မှာလက်တလုံးချလုပ်နေလို့ကျွန်တော်တို့လည်းဒီလိုပဲမြင်ပါတယ်ဟုတ်
ကဲ့ကိုဆောင်ခါကဘယ်လိုမြင်လဲမြတ်ကိုဆောင်ခါလည်းတရားစွဲခံထားတဲ့လူဖြစ်တဲ့ခါကျတော့တရားရေးကဏ္ဍမှာကောတရားရေးအရတိကျလွတ်လပ်စွာဆုံးဖြတ်ပြီးတော့ဆောင်းတာမျိုးတွေရှိပါလားအထူးသဖြင့်တော့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်တဲ့ဒီဥပဒေနဲ့ပတ်သက်လို့ပေါ့
ဟုတ်ပါဘူးကျွန်တော်တို့ကဒီနိုင်ငံရေးရည်ချင်ရပဲနိုင်ငံရေးဝယ်တာပေါ့နိုင်ငံရေးချင်ဆိုတော့နိုင်ငံရေးဝယ်တာကိုကြည့်ပြီးတော့ပဲတရားသူကြီးရလည်းညသွားဖြစ်ဆုံးဖြတ်ကြတာကိုကျွန်တော်တို့ကတွေ့ရတယ်ဥပမာဆိုရင် writer တင်တော့အမှုဆိုရင်9နှစ်ချခဲ့တာပဲဒါဆိုရင်ဟိုတစ်ဖက်မှာဒီဘက်ကနေပြီးတော့အခြားတက်တွေအများကြီးပြနိုင်ခဲ့တော့လေပြီးတော့ဒီခုရင်းမှုငွေရနိုင်တို့အများကြီးထွက်ဆိုခဲ့တော့လေပဲဒီ writer ကိစ္စမှာဆိုတရားသူကြီးချခဲ့တာရှိတယ်အခြားတော့ဒီ down new music ကိစ္စမှာဆိုရင်တမြို့နယ်ဟိုတယုံကြီးမှာဟိုပုံမှန်ဒီပြလို့မှုတစ်ခုတော့ဗောနော်မြို့နယ်ချင်းစီအလိုက်လိုက်ဆွဲတာမျိုးဆိုရင်ဒါတို့ကဒါမျိုးတွေကတပေါင်းနဲ့ချတာမျိုးနောက်တစ်ခုကကျတော့တယုံထဲမှာပဲပေါင်းစစ်တာမျိုးနဲ့အဲဒီစနာပြစ်တံကို short ပေါ့အောင်လို့လို့ရတာမျိုးရှိတော့လေပဲဒီအစိုးရဘက်ကရောဒီကနတရားကြီးဘက်ကရောအဲ့လိုမျိုးမဆောင်ရွက်ဖ ೇನೆ ဆွေးနွေးမြယုံနိုင်မှာအမှုကိုလက်ခံနေပြီးတော့ယုံနိုင်ကလည်းအဲဟိုဆိုတာတာသူညီမြတော့ပေါ့နော်ဒီဆိုတာကြံငင်းစီတိုင်းအားလုံးတနစ်စီချတဲ့ခါမှာအခုတောင်းသူမျိုးဆက်အဖွဲ့က6နှစ်ကျော်လောက်ဒီထောင်ထဲမှာဟိုနေရတော့မဲ့ပုံစံမျိုးဖြစ်တယ်ပေါ့နော်အာနာပိုင်နေကနေဆွေးဆိုလာတဲ့မြတ်အမှုတွေကိုဒီအာနာပိုင်နေအလိုကြပဲဒီစီရင်ဆုံးဖြတ်နေသေးတယ်လို့ပဲကျွန်တော်သုံးသပ်ချင်ပါတယ်ဗျ
ဟုတ်ကဲ့အခုလို့ဆွေးအမှုဆွဲဆိုတဲ့ကိစ္စမှာတပ်ပိုင်းနဲ့အစိုးရပိုင်းနဲ့ဆွဲဆွမှုမှာဘယ်လိုများထူးခြားချက်မျိုးတွေတွေ့ရလဲခင်ဗျာဘယ်ဘက်ကပို့ပြီးတော့ဆွဲဆွချက်ပုံများပါလဲ
အမှုအရာကြီးမယ်ဆိုတော့သူကအစိုးရပိုင်းကများတယ်ဆိုတာမျိုးကျွန်တော်တို့ report မှာလည်းထုတ်ပြန်ထားပါတယ်သူတို့လည်းပဲဒီအစိုးရလို့ကျွန်တော်တို့ကပြောတဲ့အခါမှာဒီရဲတပ်ဖွဲ့ကိုလည်းကျွန်တော်အစိုးရလက်ရှိဒီအာနာရအစိုးရပေါ့နော်ဒီ NND အစိုးရအောက်ကိုပဲကျွန်တော်ထည့်ပြင်းတက်ချက်ရတာဖြစ်တယ်နောက်တစ်ခုကကျတော့အစိုးရဆိုတာကျတော့ငင်းချူစီနဲ့ပတ်သက်လို့အမှုဖြစ်လာတယ်ဆိုရင်ဥပဒေအရပေါ့နော်ရဲတပ်ဖွဲ့ရပဲတပ်ဆိုင်ရာမြို့နယ်ရဲတပ်ဖွဲ့မှုကနေပြီးတော့ပဲတရားလိုပြုလုပ်ပြီးဆွဲဆိုရတဲ့အဲဒါလုံထုံးလုံကြီးရှိအောင်အဲ့ခါကျတော့ဒီငင်းချူစီအမှုတွေကလည်းဒီအစိုးရကဟိုဆွဲခြင်းမဆွဲခြင်းအပါထားပေါ့နော်အဲ့ဒါတွေအကုန်လုံးကလည်းဒီအစိုးရကဆွဲဆိုတော့အမှုအနေနဲ့ကျွန်တော်ကတွက်ချက်ရတယ်ပေါ့ဟိုဒါပေမဲ့ဖိနေတဲ့ပုံတံအားဖြင့်တော့ကြည့်မယ်ဆိုရင်ဒါအစနာတော့အမှုအရေးတော်အားဖြင့်ကြည့်ရပါဘူးဖိနေတဲ့ပုံတံအားဖြင့်ကြည့်မယ်ဆိုရင်တက်မလို့ဘက်ကဖိနေမှုပုံများတယ်လို့တော့ကျွန်တော်တို့ကဒီအကြံမြင့်သုံးသက်လို့ရတယ်ဘာလို့လဲဆိုတော့ဒီထင်ရှားဆုံးဥပမာကအဲ့တောင်းလို့မျိုးဆက်ပါတော့ကျွန်တော်ကတော့ဒီလက်ရှိချိန်မှာသူတို့ကိစ္စကိုဘာလို့ဆောင်ပေးပြောလဲဆိုတော့လက်လုံးမှာသူတို့ဟာထောင်လင်းအကျင့်ကြနေကြတာဖြစ်တယ်အဲထောင်လဲကျွန်တော်ပြောလို့ပဲ6နှစ်ကျော်9နှစ်လောက်ချထားတာဖြစ်တဲ့အခါကျတော့ဒီကိစ္စအလုံးဝမတရားဘူးလို့ကျွန်တော်တို့ကမြင်တယ်ပေါ့နော်ပြီးတော့ဆိုတော့ပြည်လို့မှုတစ်ခုတည်းအဲမြို့နယ်ပေါင်းစုံကနေတရားဆွဲတာတွေဒါမျိုးတွေလည်းရှိတယ်အဲ့တော့နောက်တစ်ခုက905ကာကြီးကိုရဲတပ်ဖွဲ့ကဒီနောက်ပိုင်းမှာပို့တုံးလာတယ်အထူးဖြင့်ဒီအဲဘူကြီးဟောင်းနေမျိုးစင်ကိုဆွဲထားတာရှိတယ်နောက်တစ်ခုကရှေ့နေဦးကြီးမြင့်ရှိမယ်ပြီးရင်ဟိုကြပြဆရာဦးစောဝေအဲဒါမျိုးတွေအများကြီးကျွန်တော်တို့တက်ကနေပြီးတော့905ကာကြီးနဲ့လိုက်ပတ်ဆွဲတာရှိတယ်ကချင်ပြည်နယ်မှာဆိုရင်လည်းဒီဟိုဆန္ဒပြပွဲတစ်ခုမှာဟိုစစ်တပ်နဲ့ပတ်သက်တဲ့အကြောင်းပြောကြားတဲ့ဝေဖန်မှုပြောကြားခဲ့တဲ့လူတွေကိုလည်းဒီပုံမှန်900နဲ့ထောင်နဲ့ချခဲ့တာရှိတယ်။ဒါပုံမှန်900နဲ့ထောင်နဲ့ချတယ်ဆိုတာကဒါထူးထူးခြားခြားဖြစ်စဉ်တွေပဲ။ပုံမှန်900ဟာများသောအားဖြင့်ကျွန်တော်ငွေတန်းနဲ့ပြီးဆုံးတာမျိုးဟိုပဲအတွေ့များရတယ်။ဒါပေမဲ့အဲ့ဒီဟိုကတက်ကဆွေးတဲ့အတွက်ဒီဟိုဒီဟိုတရားရုံးကနေပြီးတော့ထောင်နဲ့6လလောက်ထိချခဲ့တာကိုကျွန်တော်တို့ကတွေ့ခဲ့ရတယ်ပေါ့။ တော့ဒီဖိနှိပ်မှုပုံတံရကြည့်မယ်ဆိုရင်တော့တက်မတော်ကတော့အရင်တော့ကအချိုတိုင်းပဲဒီအာနာရှင်ကြံစဉ်လူမှုကိုလူမှုရဲ့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုဖိနှိပ်ကန့်တ်ဖို့စူးစမ်းကြလို့ပဲကျွန်တော်မြင်ပါတယ်ဗျ
။ Okay ဒီနေရာမှာခုနကတရားရုံးနဲ့ပတ်သက်ပြီးတော့တစုံတရာတရားရုံးတရားသူကြီးတွေဘက်ကစိုးရင်ချက်တွေလည်းရှိမှာပဲ။တရားရုံးနဲ့ပတ်သက်လို့တစုံတရာဖိအားတံမျိုးရှိနေတာကအစိုးရဘက်ကပိုရှိလားတပ်ဘက်ကပိုရှိလား
။ကျွန်တော်တရားခွင်တွေလေ့လာခဲ့တာတွေတော့အများကြီးရှိတယ်။တရားခွင်တွေလေ့လာခဲ့တာပြီးတော့ဟိုဘောနော trial monitoring တွေကျွန်တော်တို့လုပ်ခဲ့တာတွေရှိတယ်။ဆိုတော့အဲ့လိုလုပ်ခဲ့တဲ့နေရာမှာကျွန်တော်တို့ကြည့်တဲ့အခါမှာ nomadic ကဒီဟိုတရားစီရင်ရေးဟာကျွန်တော်တိတာတော့ပေါ်တင်ကျွန်တော်ပြောတဲ့အဒီအပေါ်ကနေပြီးတော့စာရွက်ချပေးပြီးတော့ဒီလိုဆုံးဖြတ်လိုက်ဆိုတာမျိုးတွေဟိုကျွန်တော်တို့ကယတိပြန်မတွေ့ရအောင်ဘောနော တိတိချာချာတက်တည်တက်တာကနေမတွေ့ရအောင်သူတို့လည်းပဲသူတို့ဟာဖိအားရှိတယ်တက်ကဆွဲလာပြီးဆိုးရဆွဲလာပြီးဆိုရင်အဲ့လိုအမှုတွေမှာတိတိချာချာကင်တွေ့တာနောက်ကကြတော့ဟိုပြီးတော့အစိုးရရဲ့အရေးချိန်ကိုလိုက်ပြီးတော့ဆုံးဖြတ်ချက်ချတာဒါမျိုးတွေတွေ့ရတယ်လို့ကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ကျွန်တော်မတ်ဆိုင်နုပန်မေးချင်ပါတယ်ခင်ဗျအခုလို့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ဆက်နွယ်ပြီးတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဆက်နွယ်ပြီးတော့ဥပဒေပုံမှန်တွေနဲ့ကချင် activist တော်များလည်းအရေးယူခါတာတွေ့ရပါတယ်ခင်ဗျညီနေလှူရှားတဲ့လူတွေကလွတ်လပ်စွာထုတ်ဖော်ပြောတဲ့လူတွေကအဲ့တော့ဒီလိုအခြေအနေတွေဖြစ်တဲ့အတွက်ကြောင့်လို့တက်ကြွလှူရှားသူတွေအတွက်တစုံတရာတန့်သွားစီသလားဆိုတော့ကလွတ်လပ်စွာပြောဆိုခွင့်ထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့ဒီစုံတရာစိုးရွံသွားတာမျိုးတွေရောရှိပါလား
အတိအကျတော့ဒီဘက်မှာစိုးရွံသွားတာဆိုတဲ့အတွက်ဒီဥပဒေမှာကျွန်တော်တို့ရဲ့အကာအကွယ်ပေးမှုမရှိတဲ့အတိုင်းမှာသွားကြည့်ရတဲ့အခါမှာဒီ activist လုပ်တဲ့သူတွေတက်ကတော့ဒါတော်တော်လေးဟိုအစမပြေတဲ့အပိုင်းလေးရှိတယ်ဆိုတော့ကကျွန်တော်စီမှာဒီ activist ဆိုတာတိုင်းကားအနေနဲ့ဖြစ်တဲ့အကြောင်း activist ကလည်းအများကြီးရောမရှိဘူးပေါ့နော်ဒီငင်းချိုင်းရေး activist တွေရှိမယ်နိုင်ငံရေး activist တွေရှိမယ်နိုင်ငံရေးအရာလိုအပ်ချက်အတွက်သူတို့လှုပ်ဆောင်တဲ့အပိုင်းလေးရှိတယ်အများကြီးရောမရှိဘူးဒီလိုမျိုးထွက်ပေါ်လာတဲ့အပိုင်းကိုဥပဒေကနေကာကွယ်မှုပေးမယ့်အစားဖိနှိပ်မှုနဲ့ဒီလိုမျိုးညှိချက်ရှိရှိတုံ့ပြန်တဲ့အပိုင်းတွေတွဲသွေးရတဲ့အခါမှာကျွန်တော်တို့ဘက်ကလည်းတော့ဒါအရာစိတ်မကောင်းဖြစ်မိတယ်ပေါ့နော်ဒီပေါ်မှာလည်းအစိုးရဘက်ကနေသက်ဆိုင်ရာဖွံ့ဖြိုးဘက်ကနေပေါ့ဒီနက်စလာပေးဖို့လိုအပ်လေးဒီမှာနေနေပါ
မဆန်လူပန်လူအဲ့ဘက်ကလှုပ်ရှားမှုတွေလုပ်တဲ့အခါတက်ဘက်ကဘာများလှုပ်လာမလဲအစိုးရဘက်ကဘာများလှုပ်လာမလဲဒီလိုစိုးရိမ်မှုတွေရှိပါလားရှိလို့ရှိရင်ဘယ်ဘက်ကပို့ပြီးတော့ဖိအားတွေပို့ကြုံရလဲတက်ဘက်ကဖိအားပို့ကြုံရလားအစိုးရဘက်ကဖိအားပို့ကြုံရလား
အာပုံပွင့်လင်းပြရမယ်ဆိုရင်တော့တက်ဘက်ကဖိအားတော့ကျွန်တော်တို့ပို့ကြုံရတယ်ပေါ့နော်ဒါပေမဲ့ तू ကတရားဝင်နေနဲ့တွားတာမဟုတ်ဘူးကျွန်တော်တို့ဟိုအရင်တုန်းကကျွန်တော်ကိုတိုင်းလက်ကရင်းနှီးစုစည်းပုံမှန်စကွန်းနဲ့ပတ်သက်မှာပြောဆွေးခံရတယ်။အဲဒါပေမဲ့ behind the scenes မှာပေါ့နော်ဒီအမှုရဲ့နောက်မှာကဘသူတွေကဒီအမှုကို control လုပ်နေတယ်ကျွန်တော်တို့ကပုံပွင့်လေးမတိရဘူး။ဟိုဆိုလိုတာကဒီဥပဒေဒီကိစ္စနဲ့ပတ်သက်မှာဒီကိစ္စဆိုရင်ဟိုအကုန်လုံးညှိနှိုင်းပြီးတဲ့ကိစ္စတွေဖြစ်တယ်။တော်တော်များလည်းတစုံတူဦးရေဖြည့်ရပေးမှုအရာပြောဆွေးရမယ့်အနေထားဖြစ်လာရဲပေါ့နော်သူတို့ဘက်ကနေအခုကျွန်တော်တို့တရားလိုပြုလုပ်တဲ့ဘက်ကနေကြားဆွေးရတဲ့အနေအထားချီဖြစ်လာတဲ့အခါမှာကျွန်တော်တို့ဘက်ကနေရောအဓိကစစ်တပ်ကိုပုံမှဟိုဆွေးရင်ချက်ဖြစ်တယ်ပေါ့နော်ဘာဖြစ်လို့ဆိုရင်စစ်တပ်ကဟိုပူပြီးမှဒီတိုင်းဒဏ်နေမိတာမှဆိုရင်စစ်တပ်ရဲ့လုံမှုကပူပြီးမှ strong ဖြစ်တယ်ပေါ့နော်ဒီအစိုးရရဲ့လုံမှုကလည်းနည်းနည်းလေးကျွန်တော်တို့တိတ်တော့ဆိုးလို့ဆိုးရင်ရတယ်ဒါပေမဲ့ကျွန်တော်တို့ဘက်မှာအလောက်ချီဆွေးရင်ပြီးတော့အရန်တော့မမြင်ဘူးပေါ့နော်ဒါပေမဲ့အစ်မတို့တို့ကတော့အေးတန်းဒါ pressure တွေဖြစ်တယ်တခုခုလုံးလိုက်ပြီဆိုရင် step back ကနေတရားဆွေးမလားအစိုးရဘက်ကနေတရားဆွေးမလားကျမတို့ဘက်ကလည်းအရင်ဆွေးရင်တရားရဲပေါ့နော်ဒီအနေထားတော့ဒီမျိုးရှိပါတယ်ဟုတ
်ကျွန်တော်နောက်တစ်ခုက data အုပ်ချုပ်ရေးပိုင်းနဲ့ဆက်ဆံမှုပေါ့အထူးဖြစ်ကချင်ပြည်နယ်ဆွေးရလို့ဟာမျိုးပေါ့အဲ့တော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့လှုပ်ရှားတဲ့အခါမှာဒီအာနာပိုင်နေရဲ့ခွင့်ပြုမှုအနေထားအာနာပိုင်နေနဲ့ပတ်သက်လို့အာနာပိုင်နေဘက်ကပူးပေါင်းဆောင်ရွက်မှုအနေထားဒါနဲ့ပတ်သက်လို့မတ်ဆိုင်းနုပန်ဘယ်လိုများသုံးသပ်မိပါလဲဒီလိုအာနာပိုင်ကိုဆိုလိုတာပါ
anniversary တခုခုပေါ့เนาะဒီဝေးရတခုခုလောက်တဲ့အခါမှာဆိုရင်ကျမတို့ဘက်ကနေပူပေါင်းပါဝင်ပြီးဖို့လိုအပ်တယ်လိုလားတယ်ပေါ့เนาะဆိုတော့ဒီဒီတော့ anniversary ဘက်ကနေကျမတို့ပွေးမိန်တို့ဘာလို့တောင်းတဲ့အခါမှာ sensitive ဖြစ်တဲ့ case မဟုတ်ဘူးဆိုရင်ပေးရအနေထားရှိတယ်ဒါပေမဲ့လည်းအခုလိုမျိုးတကြောပြစစ်ပွဲရှိနေပြီးပိုးနေပြီပေါ့เนาะပြီးတော့တခုခုဒီငင်းချိန်နဲ့ပတ်သက်တဲ့စကလုံးတွေနေပြီးဆိုရင်တို့ဘက်ကနေ anniversary ဘက်ကနေပူပေါင်းမှုကတော့ကျမတို့မတွေ့ရဘူးပေါ့
ဒီမော့ဆိုးတို့ကျွန်တော်ပြောတဲ့ဒီ light core တို့အဲ့ဒီဘက်ဒီမှာကျွန်တော်ပြောတဲ့အစီဝေးတာမန်ပြီးဟိုဘောနော internet အစီဝေးလောက်တာဆိုတော့ဒါမှလည်းကျန်တဲ့တာနောက်ကတတိပေးတာမလုပ်ဖို့တားမြစ်တာအဲ့ဒါကြီးအများကြီးကြုံတယ်ကျွန်တော်တို့ကဒီလူခွင့်ရေးလွတ်လပ်စွာကိုပြောဆိုခွင့်ချိုးဖောက်တယ်လို့ပြောတဲ့ခါမှာတရားစွဲဆိုတာဒီဥပဒေတွေမပြင်တာနောက်တစ်ခုကကျတော့ဒီ internet ပိတ်တာတွေမဟုတ်ဘူးဘောနော်ဒီလူမျိုးဒီတက်ဆိုင်ရာဒီပြည်နယ်အစိုးရဒီတိုင်းဒေသကြီးအစိုးရတွေကနေပြီးတော့ဒီဆန္ဒညွှန်ကြားချက်တွေထုတ်ပြန်ပြီးတော့တကယ်လို့အစည်းအဝေးလုပ်တယ်ဟိဘောနော်နိုင်ငံနဲ့ပတ်သက်အစည်းအဝေးလုပ်တယ်ဆိုရင်ဘောနော်သူတို့ရှိရာကွန်ပျူတာပါမှ hotel nga ba so ran hotel ni ko nyun ja ja thauk sa ran ni bo ma jnar lu ho di di cs yet phat kwe ji di ya yet phat kwe ji a chin 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 ni time ya me kaisa yet di atwa bo no du ma ho du ma a khan khan ma khu khu twa ya nga de chin da time di dai su ya chi ya khu mi jet ba la so ran myo a yin sa da bo a ra ga tani ya phin chana byo de di di yet phat kwe ji di ko thain chauk chin na lulet da ma byo so kan dat chin na lu chin lo myin ne အဲ့ဒီအပြင်မှာဒီဟိုအရေးကြီးတဲ့ကိစ္စတခုကကျွန်တော်တို့ဒီရန်ကုန်မြို့ကဒီ downtown area 17မြို့နယ်ပေါ့နော်17မြို့နယ်ကိုရန်ကုန်တိုင်းဒေသကြီးဆိုရနေပြီးတော့ဟိုဆန္ဒပြခွင့်ပိတ်ထားတာရှိရဒီကန့်တက်တဲ့အမိန့်ညွှန်ကြားချက်က2018ခုနှစ်ကနေစကန့်တက်တာဗျာဒီမြို့ရင်း area အဲ့ဒီကတော့သူကဒီသူတို့အကြောင်းပြချက်ပေးတာပါလဲဆိုတော့ဒီပုတ်ရဟန်းမင်းကြီးဒီမြန်မာပြည်ကိုလာလေခဲ့တာရှိတယ်ပုတ်ရဟန်းမင်းကြီးလာလေသူ့ရဲ့ဒီလုံခြုံရေးအတွက်ပေါ့နော်ဒီဆန္ဒကားလမ်းပိတ်ဆိုတာတွေပါဒီမဖြစ်အောင်ပြီးတော့ဒီဒီထင်ကြတဲ့ကိုထုတ်ပြန်ခဲ့တာဗျဒါပေမဲ့ယနေ့အချိန်ထိတိုင်းအဲ့ဒီထင်ကြတဲ့ကိုပြန်ပြီးတော့မယုတ်သိမ်းနေဘူးပေါ့နော်မယုတ်သိမ်းနေတဲ့ခါမှာဥမာသူပြင်ကျွန်တော်တို့ဒီတာမွေဆန္ဒပြပွဲကိုဗဟန်းဆဲတဲ့အမှုမှာဆိုရင်ဒါ2018ကဖြစ်တယ်အဲ့2018တုန်းကလည်းသူတို့ကအဲ့အမိနှွေတဲ့တက်ကြီးထုတ်ပြပြီးတော့ပုံမှန်10တာတလင်းကျိတ်ဆိုတဲ့ဒီပုံမှန်10တာတလင်းကျိတ်အရာပေါ့နော်အဲ့ညွှန်ကြားချက်နဲ့ဟိုမကိုက်ညီဘူးအဲ့အဲ့တော့သူတို့နေရာမှာဆန္ဒပြကိုမပေးဘူးဆိုတာမျိုးငင်းဆန်ခဲ့တာတွေ့တာဗျ
အော်မချကေမှာရွက်ကောက်ပွဲစီဝင်းလှူရှားမှုတွေကလည်းလာတော့မယ်ဆိုတော့ရွက်ကောက်ပွဲရဥပဒေပုံမှားတွေရထွက်ပြီးတော့စီဝင်းလှူရှားခွင့်တွေတော့ရှိပါပါဒါပေမဲ့တစ်ချက်ကရွက်ကောက်ပွဲထုံးစံရပါတီချင်းချင်းဝေဖန်ကြမှာပဲနောက်တစ်ခုကနိုင်ငံနဲ့ပတ်သက်လို့မူဝါဒတွေကိုဝေဖန်ကြမှာပဲဒီလိုအခြေအနေမျိုးတွေကြုံရမှာပါခင်ဗျာအဲ့တော့ကြုံရမယ်ဆိုလို့ရှိရင်ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ရွက်ကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်စရာများရှိပါလားကုဆောင်ခအပြင်အရင်ဆုံးသိချင်ပါတယ်
ကျွန်တော်တို့ဒီ2015ခုနှစ်ရွေးကောက်ပွဲကာလမှာဒီပါတီအချင်းချင်းကြပေါ့နော်အထူးသဖြင့်အဲ့တုန်းကဒီ NND ကအတိုက်ခံပါတီဖြစ်ပြီးတော့ဒီကြံ့ခိုင်ရာဒီအာဏာရပါတီပေါ့နော်အဲ့အချင်းကြမှာအကြီးကျယ်ဒီ online မှာဟိုအပြန်အလှန်ပြောဆိုကြတဲ့ဟာတွေရှိတယ်အဲ့တုန်းကဒီအာဏာရပါတီကဒီကြံ့ခိုင်ရင်ဖြစ်တဲ့အခါမှာဒီ NND ကိုဟိုထောက်ခံဝန်းရံတဲ့ဒီ B2 လေးဒီ NND ပါတီဝင်နေဟာတရားစစ်ဆေးခံခဲ့ရတာကိုတွေ့ရပေါ့အဲ့တုန်းကကျွန်တော်တို့အမှုတွေအများကြီးကိုရင်ဆိုင်ခဲ့ရတယ်အထူးသဖြင့်ဒီ October November ပေါ့နော်အဲ့ဒီရွက်ောက်ပွဲကာလတဝိုက်လေးမှာရင်ကိုအကြီးကျယ်ဖန်စီပွဲကြီးဟိုကျွန်တော်တို့တွေ့ခဲ့ရတယ်ပေါ့နော်အခုကျတော့ဒီ NND ဆိုးရလက်ထက်ရောက်လာတယ်ရောက်လာတဲ့အခါမှာအဲ့ဒီလိုပဲဒီ NND ဆိုးရပေါ်မှာပြစ်တင်ဝေဖန်နေဟာတွေဆိုတော့အောက်လုံးထိုးတာကြီးလည်းပါလာနိုင်တာပေါ့နော်ဆိုတော့ဒါမျိုးတွေလည်းဒီဟို online ပေါ်မှာဟိုစတော့တွေ့နေရတယ်ပေါ့နော်ဆိုတော့သူတို့ကျွန်တော်တို့ကတော့ဒီဟိုဒါမျိုးကိုဖြစ်နိုင်ကြီးတော့ရှိတယ်ဆိုးရဘက်ကပဲဖြစ်ဖြစ်နောက်တစ်ခါကျတော့ဒီ NND ပါတီကိုထောက်ခံဝင်ရတဲ့ဒီထောက်ခံတဲ့လူတွေကနေပြီးတော့တချင်ဒါမျိုးကိုမကျင့်တဲ့လူဒီတရားဆွဲဆိုတာမျိုးကြားနေဝင်ဆွဲတာဆိုတော့နိုင်လွတ်လုံလို့ဟာမျိုးအတုံးပြူတာမျိုးတွေဒီရှိလာနိုင်တယ်ပေါ့အဲ့တော့ဟိုအရင်တော့အစိုးရလူဟိုဒီဆိုတော့အာဏာရှင်ဖြန်တဲ့ပုံစံမျိုးမဖြစ်သွားရအောင်လူလက်စတော့ကိုပြောဆိုခွင့်အကာအကွယ်ပေးတဲ့အနေနဲ့ဒီရွက်ကောက်ပွဲကာလမှာဒီအချင်းချင်းအပြန်အလှန်ဝေဖန်ပြောဆိုမှုတွေကိုဟိုစနစ်တကျကင်တွေတာမျိုးဆောင်ရွက်ဖို့လိုအပ်မယ်လို့ထင်တယ်အဲ့လိုမဟုတ်ရင်တော့ကျွန်တော်ပြောတဲ့ဒီအစိုးရကိုယ်တိုင်မလုပ်ရင်တောင်မှပဲဒီကျွန်တော်ထောက်ခံသူအချင်းချင်းကြားမှာပြိပခါကြီးဖြစ်နိုင်ကြီးကြီးရှိတယ်တရားစစ်ဆေးနိုင်ကြီးကြီးအများကြီးရှိတယ်လို့ကျွန်တော်မြင်ပါတယ်ဗျ
တချို့အာနာဘိုင်းတွေဘက်ကတုံ့ပြန်တယ်တချို့အာနာဘိုင်းနဲ့ဆက်ဆက်တဲ့လူတွေပုံကူတွေကတုံ့ပြန်ကြရဆိုရင်ငါးငါးခါလူဟာမျိုးတွေလူပုဂ္ဂိုလ်တဦးချင်းကိုပြောဆိုတာတွေနဲ့ပတ်သက်လို့ဆွဲဆူတာတွေကထားတင်တယ်ဘာဖြစ်လို့ဆိုတော့တစ်ဖက်မှာအမျိုးသားရေးအဆွန်ရောက်တဲ့ပုံကူတွေကနေပြီးတော့တိုက်ခိုက်ပြောဆိုတာတွေမမှန်မကန်လုပ်တာတွေရှိတယ်အမှန်မကန်ပြောဆိုတာတွေကြောင့်ဒီလိုပုံများမျိုးတွေရှိတင်တယ်လို့မြင်တာတွေလည်းရှိပါတယ်ဒီပေါ်ပေါင်းကုဆောင်ကဘယ်လိုယူဆပါလဲ
ကျွန်တော်တို့ကဒီနိုင်ငံတစ်ခုမှာအစိုးရအဖြစ်အကြီးအကဲအဖြစ်တာဝန်ယူတဲ့အခါမှာဒီလိုအတိုက်ခိုက်ဝေဖန်နေရအများကြီးရှိမှာပဲဆွဆွဲတာတွေမဟုတ်မမှန်ပြောဆိုတာတွေဒါမျိုးတွေကဟိုနေရာပေါင်းစုံနေပယ်ပေါင်းစုံအနေကိုယ့်အပေါ်မှာအကျိုးတရားမှုတွေရှိမှာဖြစ်ပါဆိုတော့အဲ့လိုရှိတိုင်းကိုကျွန်တော်တို့ကတရားလိုက်ဆွဲနေရဆိုရင်ကျွန်တော်တို့ကိုယ့်ရဲ့ဒီမူလဟိုနိုင်ငံတာဝန်စမ်းဆောင်ဖို့တောင်အချိန်ရမှာမဟုတ်ဘူးအဲ့တော့ကျွန်တော်တို့အကောင်းဆုံးအခြေအနေကတော့နောက်တစ်ခါကျတော့အဲ့လိုတရားဆွဲခြင်းအပြင်အချာကူမှန်မှန်ကန်ကန်နဲ့ဝေဖန်ထောက်ပြမဲ့သူတွေရှိမှလည်းအကြောက်တရားကိန်းအောင်သွားလို့ရှိရပေါ့နော်အဲ့ဒါကြောင့်မလို့ကျွန်တော်တို့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်အမြင်ရဆိုရင်အမားကိုပြောတဲ့ဟာကအမားပါတယ်နော်ဟိုဆွဆွဲပြောဆိုရဲဆိုရင်တော့မှပဲအဲ့ဒါကိုတရားဆွဲတာမျိုးမလုပ်ခွင့်နဲ့တကယ်လို့ဟိုသနာပြောတယ်မဖြစ်မနေကိုကနေပြီးတော့ဒီကိစ္စကိုရှင်းမရမယ့်ဟေးဆိုရင်တော့မှပဲကျွန်တော်တို့တက်ဆိုင်ရမီဒီယာရေးဒါမှမဟုတ်ကိုယ့်ရဲ့ကိုယ်ပိုင်စာမျက်နှာ Facebook ကနေတော့လကောက်ဒါမှမဟုတ်ဒီအစိုးရဆိုရအတွက်အစိုးရဆိုလည်းကျွန်တော်ပြန်ကြားရေးဦးညီဌာနရှိတယ်ကိုပိုင်းဒင်းထုတ်ပြန်လို့ရတဲ့ဌာနတွေအများကြီးရှိတယ်ဒါမျိုးကနေတရှင်ထုတ်ပြန်ပြီးတော့ဟိုဖြည့်ရှင်းတာမျိုးလုပ်လိုက်ရင်အဆင်ပြေပါတယ်ဗျလူတရားပတ်ဆွေးနေတာကဒီဒီမိုကရေစီစံနှုန်းနဲ့လည်းမညီဘူးကျွန်တော်ပြောတယ်ဒီလူခွင့်ရေးကိုချိုးဖောက်တဲ့ ုံပြန်ပြန်ဖြစ်သွားတယ်ပေါ့နော်အဲ့တော့အကောင်းဆုံးအကြံကတော့ဒီကုဝေဖန်ပြောဆိုတာကျွန်တော်ပြောတဲ့ဒီတိုက်ခိုက်တာအလုံးပါအမှားတွေပါရင်တော့မှပဲတရားစွဲဆိုရဲ့အနည်းကိုမသုံးမဲနဲ့ဒီဒီမိုကရေစီရှင်တန်ရေးကျွန်တော်ပြောတဲ့လူလက်တော်ဘုပြောဆိုခွင့်အခြေခိုင်မာရေးအတွက်အဲဟိုဖြစ်ရအမှန်ကိုပဲကိုကပြန်ရှင်းလို့ရှင်းလိုက်ပြီးတော့တချို့ဟာတွေကလည်းငါကလည်းဟိုကလစ်လီရှုလိုက်တာကအကောင်းဆုံးအဖြေမှန်လို့ကျွန်တော်ယူ
ဟုတ်ကဲ့ကျွန်တော်မတ်ဆိုင်နုပန်ဘက်ကိုပြန်မေးချင်ပါတယ်အဓိကဒီရွက်ောက်ပွဲနဲ့ပတ်သက်ပါတယ်အခုဒီအနေထားမှာလူလက်စွာပြောဆိုခွင့်ပေါ်လောက်ထိတည်ရောက်မှုတွေရှိလာနိုင်လေဥပဒေပုံမှားတွေရာဆွေးနွေးစရာရှိပါလားမတ်ဆိုင်နုပန်အမြင်သိချင်ပါတယ်
အာကျွန်တော်အနေနဲ့တော့ဒီနိုင်ငံရေးအကြကြီးဟာကို toast တခုနေပေါ့နော်အဲတော့မလေးလေးလို့ချမ်းနေအခုကနေတော့မြင်မိနေပြီအခုအချို့ဗီဒီယိုတွေဘက်ကနေဒါဟိုထောက်ခံတွေဘက်ကနေပေါ့နော် NLD ထောက်ခံတွေ USDT ထောက်ခံတွေတခြားပါတိုင်းတပ်ပါတီအကုန်လုံးပေါ့ဒီပါတီထောက်ခံတွေဘက်ကနေဟိုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဟိုအခြေအတင်ပေါ့နော်စကားပြောကြတယ် online ပေါ်မှာစကားပြောကြတယ် comment ပေးကြတဲ့အပိုင်းတွေအခုကနေတွေ့နေရဆိုတော့ဒါကဒီရေကောက်ပွဲမှာတော်တော်လေးစိုးရိမ်စရာဖြစ်ကောင်းဖြစ်လိမ့်မယ်ကျွန်တော်မြင်နေတယ်ဆိုတော့နောက်တစ်ခုချက်တစ်ခုကဒီပြည်နယ်မှာဆိုရင်အခုကပါတီပေါင်းစည်းထားတဲ့ပါတီရှိနေပြီဆိုတော့ဒီပါတီပေါင်းစည်းထားတဲ့ပါတီမှာချုပ်ကတော့မပူပေါင်းတဲ့ပါတီရှိတယ်ဆိုတော့ချုပ်ကတော့ဒီအပေါ်မှာသဘောမကျတဲ့ပါတီရှိတယ်ပေါ့နော်ဆိုတော့တပါတီရဲ့တပါတီပဏိပစာသူဒီမှာတစ်ခုခုဟိုတုံ့ပြန်မှုတွေသူတို့ဘက်ကလုံလာနေအပိုင်းတွေကျွန်မမြင်နေရတယ်ပေါ့ဆိုတော့ပါတီယုံကြည်ချက်အပေါ်မှာပါတီရဲ့တည်ချက်အပေါ်မှာတဦးနဲ့တဦးဟိုသဘောထားကွဲလဲတာတွေဒါရှိကောင်းရှိလာနိုင်တယ်ဆိုတော့ဒီအပေါ်မှာကကျမတို့အစိုးရဘက်ကနေကဒီရေကောက်ပွဲဖြစ်စဉ်အတွင်းမှာဒီဥပဒေကိုဘယ်လိုမျိုးလှုပ်ဆောင်ထားမလဲကန့်သတ်ချက်ထားမလဲဆိုတဲ့အပိုင်းကိုကျမတို့ပုံမှန်ဖြစ်ခိုင်းစေချင်တယ်။ဘာဖြစ်လို့ဆိုရင်ဒီလိုမျိုးသာတူဦးနဲ့တူဦးပဏိပခါဖြစ်တပတ်နဲ့တပတ်ဒီပဏိပခါဖြစ်ဒီမှာတရားစွဲဆိုတာမယ်ဆိုရင်တော့ကျမတို့ရဲ့ဟိုလူလက်ဆက်တို့ပြောဆိုခွင့်လည်းဟိုဆုံးရှုံးတယ်လို့ကျမတို့ရဲ့ဒီဒီမိုကရေစီအနိတာရလည်းကျမတို့ဆုံးရှုံးမှုလို့ကျွန်မညင်နေတယ်ဆိုတော့ဒီဘက်မှာလည်းတိုင်းသားတွေဘက်ကနေလည်းဒါအရင်ကတည်းကနေဟိုတိုက်နေရတဲ့အကြောင်းကြီးကသူတို့ရဲ့နိုင်ငံရေးနှီးလန်းအရာပေါ့နော်အမျိုးမျိုးဖြစ်နေတာလို့ဖြစ်တယ်ဆိုတော့ဒီတိုင်းသားတွေရဲ့ဖြစ်ခိုင်းစေခြင်းနဲ့ဆန္ဒတွေကိုဖောက်ထွက်ခွင့်လို့ပေးရလိမ့်မယ်ဆိုတော့သူတို့ဘက်ကနေဒီ Facebook ပေါ်မှာဟိုစကားပြောတဲ့အပိုင်းတွေကတော့ဒါလည်းနဲ့ကြိုက်ပြီးမတောင်းကျနေရမှာမဟုတ်ဘူးတော်လန်ပုံကနေရမှာမဟုတ်ဘူးဆိုတော့သူတို့ရဲ့ဖြစ်ခိုင်းစေခြင်းဆန္ဒကိုတော့ပုံပုံနေတော့ချပြပေးဖို့လို့ချပြခိုင်းဖို့အခွင့်အရေးတော့ပေးရလိမ့်မယ်ပေါ့နော်ဆိုတော့ဒီလိုမျိုးပြောတဲ့အခါမှာဒီဘက်နဲ့တစ်ဖက်ကတော့ respect ရှိရမယ်ပေါ့နော်ဒါပေမဲ့အနေအထားတစ်ခုကြည့်ကြတော့ဒါကတော်တော်လေးတော့ပြောရခက်တဲ့အနေအထားဖြစ်နေတဲ့အကြောင်းဒီပုံမှာတော့သူရဘက်ကလည်းပြန်တော့စဉ်းစားရလိမ့်မယ်လို့ကျွန်တော်ပြောမြင်ပါတယ်ဟုတ
်ဒါကတော့လက်ရှိ NLD အစိုးရလက်အောက်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့ဆွေးနွေးချက်ဖြစ်ပါတယ်အတန်အဖွဲ့ကအမှုဆောင်ဒါရိုက်တာမောင်ဆောင်ခါနဲ့ကချင်နေတဲ့လူရှာသူဆိုင်းနုပန်တို့ဖြစ်ပါတယ်ကျွန်တော်ကတော့တားညွဥ်ပါ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။အမေရိကန်နိုင်ငံဟာကမ္ဘာမှာ COVID-19 ကူးစက်ခံရသူနဲ့သေဆုံးရသူအရေအတွက်အများဆုံးဖြစ်နေပြီးနေ့စဉ်ကူးစက်မှုနှုန်းကလည်းဆက်ပြီးဆန့်ကျင်တင်နေပါဗျ။တောက်တန်နေမှာကူးစက်ခံသူစုစုပေါင်း 9,600 ရှိခဲ့ပြီးဒါကဒုတိယအကြိမ်မြောက်တစ်ရက်အတွင်းကူးစက်ခံရသူ 9,000 ကျော်သွားတာဖြစ်ပါတယ်။ကူးစက်မှုနှုန်းသိပ်များနေတဲ့ပြည်နယ်တွေကတော့ Arizona, California,Florida, Georgia နဲ့ Texas ပြည်နယ်တွေဖြစ်ပါတယ်။မကြီးမြတ်မှုတွေတိုးလာနေတဲ့ကမ္ဘာကြီးမှာလူမှုပဒိညာအသစ်ပြအချက်မှတ်ပြီးလူတိုင်းအတွက်အခွင့်အလမ်းတွေတန်းတူညီမျှစွာဖန်တီးပေးနိုင်အောင်လှုပ်ဆောင်ကြဖို့ကွယ်လွန်သူတောင်အာဖရိကခေါင်းဆောင် Nelson Mandela 102နှစ်မြောက်မွေးနေ့အတွက်ပြောကြားတဲ့မင်ကွန်းမှာကုလသမဂ္ဂတွင်းရေးမှူးချုပ် Antonio Guterres ကတိုက်တွန်းလိုက်ပါတယ်။စနေနေ့ညနေပိုင်းကထိုင်းနိုင်ငံဘန်ကောက်မြို့တော်မှာရာနဲ့ချီတဲ့ထိုင်းလူငယ်တွေဆန္ဒပြပွဲတစ်ခုလုပ်ခဲ့ပြီးထိုင်းဆိုကနှုတ်ထွက်ပေးဖို့နဲ့ပါလီမန်ဖြတ်သိမ်းပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်လူစုလူဝေးမလုပ်ဖို့တားမြစ်ထားတာကိုအာခံပြီးပြုလုပ်တဲ့ဒီဆန္ဒပြပွဲဟာ2014ထိုင်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအကြီးအမားဆုံးလမ်းပေါ်ထွက်ဆန္ဒပြမှုလည်းဖြစ်ပါတယ်။စနေနေ့ကအင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံသူ 14,000 ကျော်သွားတာကြောင့်အရှေ့အာရှဒေသမှာရောဂါအကူးစက်ခံမှုအများဆုံးဖြစ်သွားပြီးတရုတ်နိုင်ငံထက်ပိုများသွားပါတယ်။ယောဂါရှာဖွေမဖော်ထုတ်နိုင်သေးသူတွေလည်းရှိနေတဲ့အတွက်ဒီတွေလည်းပိုပြီးများနိုင်တယ်လို့အာနာဘန်တွေကပြောပါတယ်။တင်းနင်းနေနေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.